Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အသံရဲ့2024ခုနှစ်အောက်တိုဘာလ2ရက်နေ့စနေနေ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆူမြတ်မော်ပါလက်ဗနွန်နိုင်ငံတောင်ပိုင်းရွာပေါင်း23ရွာမှာနေကြတဲ့ဒေသခံတွေဘေးလွတ်ရာကိုသွားကြဖို့အတွက်အစ္စရေးစစ်တပ်ကကြေညာထားပါတယ်တရုတ်နိုင်ငံမှာတော့တိုးတက်နှုန်းနှီးကွေးနေတဲ့စီးပွားရေးကြားခံပေးဖို့အတွက်အထူးဒီအစိုးရငွေစုလက်မှတ်တွေကိုထုတ်ပြီးတော့ရောင်းတော့မှာပါရုရှားကျင်းထောင်ထဲမှာကွယ်လွန်သွားတဲ့ဒီအတိုက်ခံအလက်ဆီနာဗာလနီထောင်ထဲမှာရေးသားထားတဲ့မှတ်တမ်းစာအုပ်မကြခင်ထွက်လာတော့မှာဖြစ်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမဆူမြတ်မွေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတစ်ခုထဲမှာတော့တရုတ်ရဲ့မြန်မာပြည်တွင်းစစ်ပေါ်အဓိကမူဝါဒနဲ့လောက်ရက်ကိုတရုတ်ခြေစိုက်သွန်သက်သူဒေါက်တာလှကျော်စောက
စစ်တပ်ကိုတော့တဖြည်းဖြည်းတော့သူဖိအားပေးတာကျန်တဲ့လူတွေလည်းဖိအားပေးတာတရုတ်ရဲ့ policy ကအပြစ်ခံရဆဲပြီးသက်ဆိုင်ရာအားလုံးပါတဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ပြီးအားလုံးကိုကြုံတွင်းနေတာ
ဒီကြောင့်ပြောထားတဲ့ဒီမိုကရေစီလူခွင့်နဲ့ခေတ္တကဘာမတိုင်ခင်တို့တန်စီစဉ်အဲ့ဒါတွေပြီးရင်တော့အာရှနိုင်ငံကြီးလေယာစီးပွားဥရိယာတိနဲ့သတင်းတွေတက်ကသုတအစီအစဉ်တွေစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွေကိုမဆူမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင
်ဗျလက်ဗနန်နိုင်ငံတောင်ပိုင်း23ရွာမှာနေကြတဲ့ဒီပြည်သူတွေကိုဘေးလွတ်ရာကိုထွက်သွားကြဖို့အတွက်အစ္စရေးစစ်တပ်ကဒီကနေ့ပြောထားပါတယ်ရွာအများစုကဒေသခံတွေကတော့အစာရဲကဘေးလွတ်ရာမှာပြောင်းရွှေ့နေကြပြီဖြစ်ပါတယ်လူမရှိသလောက်ဖြစ်နေတဲ့အဲ့ဒီရွာတွေမှာဒီအစ္စရေးကပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုတာကိုအစ္စရေးစစ်တပ်ထုတ်ပြန်ချက်မှာဒီကနေ့ဖော်ပြပါရယ်အဲ့ဒီဒေသတွေမှာ Hezbollah တွေကလက်နက်တွေဖွင့်နေတာအစ္စရေးပေါ်တိုက်ခိုက်မှုတွေလုပ်နေတာတွေကြောင့်ဒေသခံတွေအနေနဲ့အစ္စရေးစစ်တပ်တိုက်ခိုက်မှုမခံရအောင်လို့ဘေးလွတ်ရာပြောင်းကြဖို့လိုအပ်တယ်လို့လည်းဆိုထားပါရယ်အရှသာပြည်သူတွေရှိနေတဲ့နေရာတွေမှာလက်နက်တွေထားထားတယ်ဆိုတဲ့ဆက်ဆွဲချက်ကိုတော့ Hezbollah တွေဘက်ကငြင်းဆန်ပါရယ်အစ္စရေးစစ်စခန်းတစ်ခုကိုမစ္စောဒေါလက်တွေတွင်နဲ့ဒီကနေ့စနေနေ့မှာအဆက်မပြတ်ပစ်ခတ်ခဲ့တယ်လို့ Hezbollah အဖွဲ့ကကြေညာပါတယ်။တစ်ချိန်တည်းမှာပဲဒီအစ္စရေးစစ်တပ်ကတော့လက်ဗနွန်နိုင်ငံနဲ့ဂါဇာကမ်းမြောင်ဒေသတို့အပေါ်တိုက်ခိုက်မှုတွေကိုဆက်လုပ်နေပါတယ်။ဂျူးလူမျိုးတော်ရဲ့နှစ်စဉ်ဥပုပ်ပွဲကာလဖြစ်တာကြောင့်အစ္စရေးနိုင်ငံတဝက်မျိုးတွေမှာတော့ဈေးဆိုင်တွေပိတ်လေရင်သွားလာတွေပြည်သူတည်ယူဖို့ဆောင်ရွက်တွေရန်နာထားတာကြောင့်ငြိမ်သက်နေပါတယ်ရှင်
။တရုတ်နိုင်ငံမှာတော့တိုးတက်နှုန်းနှေးကွေးနေတဲ့စီးပွားရေးကိုကြားခံပေးဖို့အစိုးရကအထူးငွေစုလက်မှတ်ထုတ်ရောက်တော့မှာပါ။နှစ်ပေါင်းများစွာအတွင်းပမာဏအများဆုံးငွေချေးကြားခံပေးမဲ့အစီအစဉ်ရအစိုးရဘဏ်တွေဒေသနာအစိုးရတွေအင်ဂျင်မြေဈေးကွက်တွေကိုအခုလိုထောက်ပံ့ပေးမှာပါ
။发行特别国债支持国有大型
အစိုးရဘဏ်စီးပွားရေးဘဏ်ကြီးတွေကြံ့ကြံ့ခံနိုင်စွမ်းနဲ့ငွေထုတ်ချေးနိုင်စွမ်းပိုရှိဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့အစိုးရကအထူးငွေစုလက်မှတ်တွေထုတ်ရောက်ပေးမယ်လို့တရုတ်ဘဏ်တိုင်းဝန်ကြီးလန်ဖွန်းကပြောခဲ့တာပါအထူးငွေစုလက်မှတ်တွေကိုဘလောက်ဖို့ထုတ်ရောက်မှာလဲဆိုတာကိုတော့ဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောမသွားခဲ့ပါဘူးဒါပေမဲ့ပြီးခဲ့တဲ့3လအတွင်းတရုတ်ယွမ်ငွေ 1.3 ထရီလီယံကိုကဏ္ဍစုံမှာသုံးနိုင်အောင်လုပ်ပေးခဲ့တယ်လို့အတူနှုံးတွေရှော့ချနိုင်ရင်းနဲ့ဘဏ်တွေအနေနဲ့ငွေပိုထုတ်ချေနိုင်ရေးအစီအစဉ်တွေကိုလုပ်ခဲ့တယ်လို့ပြောခဲ့ပါတယ်ခင်ဗျာ
ရုရှားကျင်းထောင်ထဲမှာဒီမကြာခင်တော့ကွယ်လွန်သွားတဲ့ဒီနိုင်ငံရေးအတိုက်ခံအလက်ဆီနာဗာလနီကသူ့ထောင်ထဲမှာတည်ဆုံးမယ်ဆိုတာယုံကြည်ထားတဲ့အကြောင်းကိုမကြာခင်မှာထုတ်ဝေမဲ့သူ့ရဲ့ဒီကိုရီဘဝမှတ်တမ်းစာအုပ်ထဲမှာရေးသားထားပါတယ် Patriot မျိုးချစ်လို့စာအုပ်နာမည်ပေးထားပြီးတော့ဒီသူ့ရဲ့ထောင်တွင်းအတွေ့အကြုံတွေနဲ့နိုင်ငံရေးလှုပ်ရှားမှုကာလအကြောင်းတွေကိုရေးထားပါတယ် The New Yorker Magazine ကနေပြီးတော့စာအုပ်ထဲကအချက်တချို့ကိုကောက်နှုတ်ဖော်ပြတာမှာ2022ခုနှစ်မတ်လ22ရက်နေ့မှာတည်းကသူ့ထောင်ထဲမှာတသက်လုံးနေသွားရတော့မယ်လို့အလက်ဆီနာဗာလနီကရေးသားခဲ့ပါတယ်။ဘသူကမှနှုတ်ဆက်လိုက်နိုင်မှာမဟုတ်ပါဘူးလို့သူကရေးခဲ့တယ်လို့အမတ်တရနေ့တွေအားလုံးသူမပါဘဲဆင်နွှဲကြရလိမ့်မယ်။သားသမီးတွေမွေးလာတဲ့မြေးလေးတွေတယောက်ကမှသူမြင်တွေ့နိုင်တော့မှာမဟုတ်ဘူးလို့နာဗာလနီကဒိုင်ယာရီနေ့စဉ်မှတ်တမ်းထဲမှာရေးသားခဲ့ပါတယ်။ရုရှားသမ္မတပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်ဆန့်ကျင်သူဖြစ်တဲ့နာဗာလနီကိုအာတိတ်ဆဝိုင်းဒေသတွေမှာရှိတဲ့ရာသီဥတုကြမ်းတမ်းတဲ့အကျဉ်းထောင်မှာထောင်ဒဏ်16နှစ်ချထားစဉ်အခု2024 February လတုန်းကတည်ဆုံသွားခဲ့တာဖြစ်ပါတယ်။လိင်ညာသူတွေ၊တခိုးတွေ၊အပြောနဲ့အလုံးမညီသူတွေရဲ့လက်ထဲကိုယ့်ရဲ့အမိမြေကြီးကိုလက်လွတ်ဆုံးရှုံးလိုက်ရမှာကိုအစိုးရရင်ဒင်းဆုံးဖြစ်တယ်လို့ 2022ခုနှစ်ဇန်နဝါရီလ18ရက်နေ့မှတ်တမ်းထဲမှာလဲနဗာနီကရေးသားထားပါတယ်။နဗာနီရဲ့နေ့စဉ်မှတ်တမ်းဒါယာရီကိုဖတ်ရသူတိုင်းသူခံစားခဲ့ရတာတွေတည်ဆုံးခဲ့ရတာတွေအတွက်ယူကျုံမရအမျက်ဒေါသထွက်ကြရတယ်လို့နယူးယောက်ကအက်ဒီတာဒေးဗစ်ရမ်နစ်ကရေးသားထားပါတယ်။အလက်ဆီနဗာနီဟာကွဲလွန်ခြင်းမှာအသက်48နှစ်ဖြစ်ပါတယ်ရှင်။
အမေရိကန်မှာတော့အိမ်ပြည်တော်ပန်းဦးရင်ကိုအများဝင်ကြည့်နိုင်အောင်ဖွင့်ပေးလိုက်ပြီးတောင်းချီလာလဲဖို့ခံမှန်းထားပါတယ်။ဝါရှင်တန်မြို့တော်ရှိသမ္မတအိမ်ပြည်တော်ဝင်းရဲ့တောင်ပယ်ချမ်းမြခင်ပြင်နဲ့ပန်းဦးရင်ကိုအခုစနစ်တနင်္ဂနွေရုံးပေးရမှာအများပြည်သူဝင်ကြည့်နိုင်အောင်ဖွင့်ထားပေးတာပါ။1982ခုနှစ်ထဲကစလို့သမ္မတနဲ့သမ္မတကတော်တို့ကအခုလိုအိမ်ပြည်တော်တောင်ပယ်ချမ်းနဲ့ပန်းဦးရင်ကိုပြည်သူတွေလာကြည့်ခွင့်ပြုလာခဲ့တာပါ။နှစ်ပေါင်း50ကျော်ရှိလာတဲ့ဆင်လာတိုင်းလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျိလ်ဘိုင်ဒန်တို့ကလည်းပြည်သူအိမ်တော်နဲ့ပန်းဦးရင်ကြီးကိုအများပြည်သူအနိကတွေ့မြင်နိုင်ဖို့တကားဖွင့်ကြိုဆိုပါတယ်လို့သမ္မတကတော်ပြောရေးဆိုခွင့်ရှိသူကလည်းပြောလိုက်ပါတယ်ခင်ဗျာ မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တရဲ့အောက်တိုဘာလ2ရက်စနေညသတင်းတွေကိုမဆုမြတ်မှုနဲ့ပြောပြပေးခဲ့တာပါအခုတော့စနေညပတ်စဉ်ကဏ္ဍတွေဆက်တိုက်ပါပထမဆုံးကတော့ဒုအတန်စီစဉ်ပါဒီတစ်ပတ်မှာတော့သတင်းထောက်တွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုကိုပြောထားပါတယ်ပဋိပက္ခတွေပြည်သူတွေရဲ့အဆင်မပြေမှုတွေကိုသတင်းယူရတဲ့သတင်းသမားတွေမှလည်းစိတ်ပိုင်းဆိုင်ရာထိခိုက်တဲ့အခြေအနေကို Frontier မြန်မာရဲ့ဒုအတန်စီစဉ်မှာပြောပြပေးပါဦးခင်ဗျာ
s try the ကြုံရတဲ့ကလေးတွေရဲ့တရရတဲ့အချိန်တပ်ပေါ်ရရင်တပ်ပြေးကြ
တယ်။ဒီမြန်မာနေရာလုံးကသတင်းသမားတဲ့အခါကျတော့ကလေးမိသားစုပေါ်မှာစိတ်မရှိတာတွေစိတ်တူတာတွေဖြစ်တယ်
။နိုင်ငံထဲမှာနေရတဲ့သတင်းတောက်တွေအတွက် physical နော် emotion safety ဒီဘာမှနေရတဲ့သတင်းတောက်တွေအတွက် physical emotion safety ဒါတွေကိုထည့်သွင်းစဉ်းစားပေးဖို့လိုတယ်။
စိတ်ကျန်းမာရေးကောင်းမွန်ဖို့ကအခြေခံလူခွင့်ရေးတရက်ဖြစ်ပါတယ်။ဒါပေမဲ့မကြသေးခင်ကမှကမ္ဘာကုလသမဂ္ဂကထုတ်ပြန်ထားတဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံတွင်းဆရာနာသိမ်းမှုတွေကြောင့်ဖြစ်လာတဲ့အကြမ်းဖက်မှုတွေနဲ့မငြိမ်သက်မှုတွေကြောင့်ပြည်သူတွေရဲ့စိတ်ကျန်းမာရေးပေါ်မှာစိုးဝါးစွာထိခိုက်မှုတွေရှိနေတယ်လို့ထောက်ပြထားပါတယ်။ဒီလိုဝမ်းနည်းစရာကောင်းတဲ့အဖြစ်အပျက်တွေကိုမှတ်တမ်းတင်ဖို့ကသတင်းထောက်တွေရဲ့အလုပ်ဖြစ်ပါတယ်။တစ်ဖက်မှာလည်းဒီအကြောင်းအရာတွေကိုအဆက်မပြတ်ထိတွေ့နေမှုကသူတို့ရဲ့စိတ်ကြမ်းမာရေးကိုထိခိုက်စေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
strike တွေကြုံရတဲ့ကလေးတွေရဲ့ဒီကြောင့်တိုက်ခိုက်မှုခံရတဲ့တရရတဲ့အချိန်မှာစိတ်ကမခံနိုင်တော့ဖြစ်တယ်ဘောဆိုတပ်ပေါ်ရရင်လည်းကိုပြေးကြတယ်အနာကျက်မဲ့ဖြစ်လိုက်အစ်စ်ပြန်ရလိုက်အနာကျက်မဲ့ဖြစ်လိုက်အစ်စ်ပြန်ရလိုက်နဲ့သူကယူတော့မလားမသိဘူးအဲ့လိုဟိုဘယ်လိုပြောမလဲခါကျန်စိတ်ရမ်းညစ်ပြီးတော့မှတော့မလို့ကို site thinking နဲ့ရမ်းပေါ်လာတယ်ပေါ့ကျွန်တော်အဲ့လိုမျိုးမနော်ဟိုစိတ်ချမ်းသာရေးနေတယ်အဲ့လိုမျိုးပြနေရတယ်ပေါ့နော်
ကိုမင်းကဆရာနာသိမ်းပြီးနောက်ပိုင်းတိုက်ပွဲနဲ့ပြိပခါတွေပြင်းထန်နေတဲ့ကြားပြည်နယ်မြေပြင်မှာသတင်းယူနေတဲ့သတင်းထောက်တယောက်ပါအရင်ကရန်ကုန်မှာအလုပ်လုပ်ခဲ့ပြီးသတင်းထောက်လုပ်သက်16နှစ်လောက်ရှိတဲ့လုပ်သက်ရင်သတင်းသမားတဦးပါဒါပေမဲ့လည်းဆရာနာသိမ်းပြီးနောက်ပိုင်းမှာသူ့မှတ်တမ်းတင်ရယူရတဲ့သတင်းတွေကသူ့ရဲ့စိတ်ကျန်းမာရေးကိုဆူဆူရွရွထိခိုက်စေတဲ့အထိဖြစ်လာပါတယ်ကိုမင်းကကြားပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးနောက်ဆက်တွဲအခြေအနေတွေကိုလည်းမကြာခဏမှတ်တမ်းယူရလေးရှိပါတယ်။တနေ့တခြားသူ့ကင်မရာမှတ်တမ်းမှာလူသေးအလောင်းတွေတဖြည်းဖြည်းပိုနေရယူလာပါတယ်။ ISP မြန်မာရဲ့ထုတ်ပြန်ချက်အရစစ်ကောင်စီရဲ့တနိုင်ငံလုံးအနှံ့လေကြောင်းတိုက်ခိုက်မှုတွေရဲ့၅ပုံတစ်ပုံဟာဆိုရင်တင်းငယ်ရဲ့ကြားပြည်နယ်ကခံနေရတာဖြစ်ပါလေ။လေကြောင်းကနေလက်နက်ကြီးတွေနဲ့တိုက်ခိုက်ခံရတဲ့အခါမှာဖြစ်လာတဲ့ပျက်စီးဆုံးရှုံးမှုတွေဟာအလွန်ဆိုးရွားတယ်ဆိုတာကိုမျက်မြင်ကြုံတွေ့နေရတာပါ။
လက်နဲ့ကြီးတို့ဘာလို့နဲ့ထိပြီးတော့သုံးတဲ့ဟာတွေဆိုလို့ရှိရင်ကကျတော့ဟို dead body တွေကပုံမှန်မဟုတ်ဘူးပါတခါလောက်ရရတဲ့ချိန်မှာတော့ပြဿနာမရှိသေးဘူးခဏခဏရရတဲ့ချိန်မှာအဲ့ရစိတ်ခံစားမှုကတန်ရအဲ့လိုစိတ်တန်ရတစ်ခုတစ်ခုတစ်ခုဖြစ်လာပါတော့ဟိုဒါပေမဲ့တရင်တစ်လောက်ကတော့တရင်တောက်ကတော့တရင်တောက်လုံးလို့ရမယ်လို့ပြောပေမဲ့ကျွန်တော်အဲ့ရစိတ်ဖြစ်စီမှုတန်ကိုကျွန်တော်မခံနိုင်တော့ဘူးပါတော့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကနိုင်ငံတော်ဝန်တိုက်ပွဲတွေနဲ့အတူနေစဉ်လိုလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေအယက်သားတည်ဆုံးမှုတွေဖမ်းဆီးခံရမှုတွေနေအိမ်မီးရှို့ခံရတာတွေစစ်ဘေးတိမ်းရှောင်ရတဲ့ဖြစ်ရပ်တွေကနေစဉ်သတင်းတွေမှာနေရာအများစုယူထားတာဖြစ်ပါတယ်ထိခိုက်ခံစားရသူတွေအများအပြားကိုတွေ့ကြုံခဲ့ရပြီး post traumatic stress disorder PTSD လို့ခေါ်တဲ့တုံ့လုံးစရာကောင်းတဲ့အဖြစ်အပျက်တွေကိုကြုံရပြီးမှရရှိတဲ့စိတ်ပိုင်းဆိုင်ရာဝေဒနာကိုလည်းခံစားကြရပါတယ်။စိတ်ကျန်းမာရေးဆရာဝန်ဖြစ်သူဒေါက်တာလင်းလူကလည်းသတင်းထောက်တွေအနေနဲ့သတင်းယူရင်းကနေတဆင့်ကူးဆက်စိတ်တန်ရာရရှိတတ်တယ်လို့ဆိုပါတယ်
။တစ်ဖက်ကပြောလိုက်တဲ့ဒီသူတို့ရဲ့တွင်းကြုံရကိုကူးဆက်လာမျိုးပေါ့လေ။တော့သူတို့ဝိုင်းနေတဲ့လူတို့ပူဆွေးတဲ့လူမျိုးကိုစီမာလူခံစားချက်မျိုးတွေကကိုရှိလာနိုင်နေပေါ့ဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာအခြေအနေတွေကိုအဖြေရှင်းနိုင်ဘူးဆိုရင်အဲ့ဒီအဖြေတွေးရဆက်ပြီးဆက်ပြီးပါလာမယ်ဆိုရင်ပထမဆုံးအနေနဲ့လူကဟိုစိတ်ဖြစ်စည်းလာတယ်ပေါ့နော
်စိတ်ကျန်းမာရေးပြဿနာတွေလူမှုဝန်းကျင်အတိုင်းအဝိုင်းအတွင်းမှာဖြစ်နေတယ်ဆိုတာကိုတွေးရှိနိုင်ပါတယ်2023ခုနှစ်ကပြုလုပ်ခဲ့တဲ့ကမ်ဘရစ်တက္ကသိုလ်ရဲ့စစ်တမ်းအရမြန်မာနိုင်ငံမှာရှိတဲ့လူကြီး 9,900 မှာ3ပုံ2ပုံလောက်ကစိုးရိမ်စိတ်များခြင်းနဲ့စိတ်တက်ကြယောဂလက္ခဏာတွေပြသနေကြောင်းကိုတွေ့ရှိခဲ့ရပါတယ်။တချို့လူတွေအတွက်စိတ်မချမ်းမြေ့စရာသတင်းတွေကိုမကြည့်ပဲရှောင်ရှားလို့ရပေမဲ့လည်းကိုမင်းလိုမျိုးသတင်းတောက်တွေအတွက်ကတော့ရှောင်လွှဲလို့မရနိုင်ပါဘူး။အခုလိုမျိုးဖြစ်ရတွေကိုသတင်းရယူဖို့ကသူတို့ရဲ့အလုပ်ဖြစ်နေပြီးဒါတွေကိုရှောင်လွှဲဖို့ရာခက်လာပါတယ်မခိုင်ကြီးကလည်းလောက်သက်18နှစ်လောက်ရှိပြီဖြစ်တဲ့ဝါရင်သတင်းတောက်တူပါရခိုင်ပြည်နယ်ကလာတဲ့သူမဟာဆိုရင်အခုတော့သူမရဲ့သတင်းတောက်ဖြစ်သူအမျိုးသားခလေးနှစ်ယောက်နဲ့အတူထိုင်းမြန်မာနယ်စပ်မှာနေထိုင်နေတာဖြစ်ပါတယ်မခိုင်ရင်အနေနဲ့လည်းဆရာနာသိမ့်ပြီးကလေးကသတင်းလုတ်တွေကနေတဆင့်စိတ်ပိုင်းဆိုင်ရာအဆင်မပြေမှုတွေခံစားနေရသူပါ
ကလေးတွေတေးကြတာဥမာဒီလေချောင်းကျဲခံရလို့ဖြစ်စေတယ်မတေးကြတာလို့ဖြစ်ရင်မခံနိုင်ဘူးအဲ့လိုငိုတအားငိုပလိုက်တော့မှတက်တာတာမျိုးပေါ့နော်အဲ့လိုမျိုးကတော့တောက်လျှောက်ဖြစ်တယ်အိမ်မက်တဲမှာအိမ်မက်တွေပါလေလဲလို့အိမ်မက်ဆိုးတွေကအများနဲ့မတည်အိမ်မက်တွေထဲမှာဆိုလို့ရှိရင်အဲ့ဒီတိုက်ပွဲရင်းနဲ့ပတ်သက်တဲ့အိမ်မက်တွေပြေးရတဲ့အိမ်မက်တွေကလေးတစ်ဖက်နဲ့ချီပြီးတော့မှပြေးရတာတွေအဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေကတော့တောက်လျှောက်မတည
်ဒီလိုမျိုး PTSD ဖြစ်ပြီဆိုရင်အိမ်မက်ဆိုးတွေမလေးရှိပါတယ်ဒါအပြင်အိမ်မပြောတာစိတ်တက်ကြတာအာရုံစူးစိုက်လို့မရတာဒေါသထွက်လွယ်တာနဲ့စိတ်မကြေမနပ်ဖြစ်လွယ်တာလည်းဖြစ်တတ်ပါတယ်မခိုင်ရင်အနေနဲ့သူမနဲ့သူမရဲ့အမျိုးသားရဲ့စိတ်ဖိစီးမှုတွေကသူတို့ရဲ့မိသားစုဘဝကိုပါထိခိုက်မှုတွေရှိတာလေလို့ဝန်ခံပါတ
ယ်။အမားတို့ဆိုလို့ရှိရင်လူများနှစ်ယောက်လုံးကသတင်းသမားသတင်းသမားစုံတွဲဖြစ်တဲ့အခါကျတော့အိမ်မှာဟိုအော်မိတာအချင်းချင်းတရားနဲ့တရားစကားမပြောချင်တာစိတ်မကြေလဲတာအဲ့လိုမျိုးကတော့ကဆဖြစ်တာမျိုးတွေရတယ်။သတိတော်တော်ထားရတယ်။ဒါကငါတို့သတင်းသမားတွေဖြစ်နေတဲ့အတွက်ဒီဟာတွေကိုငါတို့မြင်နေကြနေရင်းနေရတဲ့အတွက်ဟိုဘောနော်ဒီဟာတွေကငါတို့အပေါ်မှာတရားမှုရှိနေတာငါတို့ဒါကိုထိမှဖြစ်မယ်ဆိုတဲ့ဟာကိုတွေးမိတာတစ်ဖက်ဒါမဲ့တစ်ဖက်မှာလည်းခုနကလိုသွားပြီးတော့မှဟိုဒီမိသားစုရဲ့မိသားစုပေါ်မှာသွားပြီးတော့စိတ်မရှိတာစိတ်တူတာဟစ်ပေါက်ကွဲမိတာဘောနော်တကယ်တကယ်မှာတော့ဒီသတင်းတွေကိုကြည့်သတင်းတွေကိုဖတ်သတင်းတွေကိုရေးရင်းနဲ့မှကိုစိတ်ပိုင်းဆိုင်ရာကိုဒီဘက်မှာလာပြီးတော့မှမိသားစုဘက်မှာလာပြီးတော့မှအဲ့လိုမျိုးတက်ရောက်မှုရှိတာပေါ့နော
်စိတ်ကြမ်းမာခြင်းဆိုတာစိတ်ပိုင်းဆိုင်ရာဝေဒနာမခံစားရခြင်းသာမကမိမိစွမ်းဆောင်နိုင်မှုတွေနဲ့အားနည်းချက်တွေကိုအမှန်အတိုင်းသိရှိလက်ခံနိုင်တာဖြစ်ပါတယ် WHO ရဲ့သတ်မှတ်ထားတဲ့စိတ်မကျန်းမာခြင်းနဲ့ပတ်သက်တဲ့အဓိပ္ပာယ်ဖွင့်ဆိုချက်အရ 断门中对你压的 CPC 目的物先上批先来着呢秘密的太阳保温着呢来由你推上你太色色来着呢保温嘛的顾名啊肉对也是这么一段我来啊你刚才领压有你吧的大病没了那这部变了高猛不输赢而且有压无马吧
ကျွန်တော်တယ်လီဂျမ်းမှာ online ကနေဆေးကောင်ဆယ်လင်းယူနေပေါ့နော်အရင်တော့ကတော့ကျွန်တော်တပတ်ကိုတလနှစ်သုံးပတ်ခုသုံးပတ်တစ်ချိန်ပေါ့နော်သုံးပတ်တစ်ချိန်ယူတာလည်းအဲ့တော့စိတ်ပိုင်းဆိုင်ရာအရင်စမပြည့်တဲ့ချိန်ဆိုတော့ကျွန်တော်တပတ်တစ်ချိန်ယူရတယ်ပေါ့နော်အဲတက်တက်ပါလေဒါမဲ့ဟိုဘယ်လိုပြောမလဲကျွန်တော်တို့မတန်ရတွေကမကြက်ဘူးဖြစ်နေတယ်အနာကြက်မဖြစ်လိုက်အစ်စ်ပြန်ရလိုက်အနာဖြစ်အနာကြက်မဖြစ်လိုက်အစ်စ်ပြန်ရလိုက်နဲ့သူက
စိတ်ကျန်းမာရေးဆရာဝန်ဖြစ်သူဒေါက်တာလင်းလူကတော့လူတွေကိုစိတ်ကျန်းမာရေးတက်ကြွသူပညာရှင်တွေနဲ့တွေ့ဆုံဖို့အကြံပေးထားပါတယ်။သူအနေနဲ့ကိုယ်ဝါဒနာကိုလိုက်လှုပ်တာအားကစားလှုပ်တာတငယ်ချင်းတွေကိုရှင်ဖွင့်ခြင်းတွေကလည်းအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်။သတင်းတောက်တွေအတွက်ကတော့အမြန်ဖြေရှင်းနိုင်တဲ့မော်ဆန်တဲ့အဖြစ်မျိုးရှိမနေဘူးလို့လည်းဆိုပါတယ်
ဒီလိုတကယ်စကားရဲ့လိုစက္ကန်စားချက်တွေကကျွန်တော်တို့ကျွန်တော်ရှောင်လို့ရမှာမဟုတ်ဘူးဒါတော့ကိုလုံးနေတဲ့လုံးရဲ့နေချပေါ့ဒါကိုကိုတိချလက်ခံဖို့လိုတယ်နားလေကိုလိုတယ်တိကိုလိုမျိုးပေါ့ငါဒီလိုကိုလုံးချင်တယ်ငါ့အလုံးရဲ့ဘာဝတစ်ခုပဲအတောင်ရှောင်ရဲလို့မရဘူးဒီအပြဒနာတွေကငါအများကြီးဖြေရှင်းပေးနိုင်မှာမဟုတ်ဘူး
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။လူခွေရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့တို့တန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။တရင်တော့တွေစိတ်ပိုင်းဆိုင်ရာထိခိုက်မှု frontier မြန်မာအဖွဲ့ပြောပြခဲ့တာပါ။အခုတော့ democracy လူခွေနဲ့ခရိုင်ကဘာအစီအစဉ်ပါ။တရုတ်နဲ့မီးစင်ကြီးကတဲ့မြန်မာနိုင်ငံရေးကိုပြောထားပါဗျ။မြန်မာဆက်ရနိုင်ရှင်စနစ်အမြင့်ပြတ်လှုပ်ရှားမှုမှာတရုတ်နဲ့ပဋိပက္ခမဖြစ်ဖို့ကြိုးစားရပေမဲ့ကိုယ်ရည်မှန်းချက်အထိခိုက်ခံလို့တော့မရဘူးလို့မြန်မာရေးသုံးသက်သူဒေါက်တာလှကျော်စောကပြောပါဗျ။မြန်မာရေးတရုတ်ကဏ္ဍအပိုင်းနှစ်ဖြစ်ဥတ္တမောင်တန်းပြောပြပေးပါအောင်ခင်ဗျာ။
ရုပ်ကွန်မြူနစ်ပါတီကဥဆောင်မှုအခမ်းအနားတော်ကိုယူထားသလိုမြန်မာစစ်တပ်ရဲ့2008ဖွဲ့စည်းပုံမှာလည်းစစ်တပ်ရဲ့ဥဆောင်မှုယူထားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာအရေးသုံးသပ်သူဒေါက်တာလတ်ကျော်စောမင်းကြီးမှာအဆုံးသတ်မှာအခုလိုပြောခဲ့ပါတယ်။အဲဒီကနေဆက်ပြီးဒုတိယပိုင်းကိုကြည့်ကြအောင်ပါ
။ခင်ဗျားလည်းမြင်မယ်နော်။ကဲဗမာပြည်မှာဟုတ်လား။1962ခုနှစ်တည်းကဒီစစ်အား58တည်းကစတာပေါ့ဗျာထားပါတော့ငွေ62ခုနှစ်တည်းကစခဲ့တဲ့ဒီဟိုစနစ်အတွက်မှာကျမတို့ဗမာပြည်ကဘလောက်တရားဇာတာတွေပေါ်များရဲ့အတန်းနဲ့ချွတ်ချွတ်ချုံကြအောင်ဆင်းရဲကုန်တာကြည့
်
တရုတ်ကခင်ဗျာအနည်း20 30အတွက်မှာတန်းပေါင်း400ကျော် 500 ကိုဆင်းရဲတဲ့နဲ့ကလွတ်အောင်လုပ်တာဥပမာအပြင်ပြသူအခုဆင်းရဲမှုပပျောက်ရေးကိုဘလို့အတိတ်ပဲဖွင့်မလဲဆိုအတိတ်ပဲကသူကတလူတစ်ခုကမဆောင်စရာဘူးပေါ့ဗျာ
ဟု
တ်အဲပါလေတခုနောက်တစ်ခုကအဝယ်စားလုံလုံလောက်လောက်ဝေးရမယ်ပေါ့ရာသီဘုတ်တာနော်အဲနောက်တစ်ခုကဗာလဲဆိုတော့ခေါင်းပေါ်မှာအမိုးရှိရမယ
်
ဘောကအင်းရှိရမယ်ပေါ့ဗျာနော်ခေါင်းပေါ်မှာအမိုးရှိရမယ်ကျောင်းသားတွေကစာသင်ခွင့်ရှိရမယ်ကျောင်းသားအရွယ်မှာစာသင်ခွင့်ရှိရမယ်မမမချာဖြင့်ကျမ်းမာရေးစိတ်ကူးခွင့်ရှိရမယ်ဘသူကဒီတရုတ်ကွန်မြူနစ်ပါတီကိုအနည်းပြနိုင်တော့ဘယ်လိုခေါ်လဲရှင်းပြနိုင်တော့သူကအစတည်းကလည်းရှင်းပြငွက်တော့မပေးပါဘူးအစတည်းကပြောထားပြီးသား
ဒါမှလည်းဒီကွန်မြူနစ်ပါတီနဲ့စစ်တပ်ရဲ့ဥဆောင်မှုဆိုတာစစ်တပ်ရဲ့အတိုင်းဒါဟိုကျွန်တော်တို့တိုင်းရှင်ဖို့မသင့်တဲ့အရာနှစ်ခုမျိုးဖြစ်နေတယ်စစ်တပ်ရဲ့ဥဆောင်မှုကိုအတိမပြုနေတဲ့ဆောင်းပါးတချို့ကိုလည်းကျွန်တော်အာနာသိပ်ပြီးခါစားမှာ Global Times မှာရေးခဲ့တာတွေကိုကျွန်တော်တို့ဖတ်ရဘူးပါတယ်ဆိုတော့ဘာကြောင့်လို့ဆရာမထင်တယ်လဲ
။အော်ဒါကဒီလိုပြ။အ ခမရအခုဟို NLD တက်လဲ NLD ကိုသူအတိမတ်ပြမှာပဲတက်သမျှအစိုးရကိုသူအတိမတ်ပြမှာပဲဒါကသူ့ပြည်တွင်သူ့ပြည်သူတွေကပဲဆုံးဖြတ်ရမှာလေအဲ့တော့စစ်တပ်ကိုဟုတ်တယ်ကျမတို့ကမကြိုက်ဘူးသို့တော်လဲသူကအခုဟာတော့ de facto government ပေါ့နော်အခိုင်အမာအုပ်ချုပ်နေတဲ့အစိုးရဖြစ်တာပေါ့အဲ့တော့ဆွေးနွေးမယ်ဆိုရင်သူနဲ့ပဲဆွေးနွေးရတာအခုခင်ဗျားစဉ်းစားကြည့်နော်ဟိုအပြစ်ခံရဆဲရေးကိုသူကတအောင်းကိုလည်းပြောတယ်ကိုကံကိုလည်းပြောတယ်တယောက်ကစစ်ကောင်စီကိုလည်းပြောတာပဲလေသူ့ဟိုနေ့မှာခင်ဗျားနားထောင်ကြည့်ဘယ်ဆုံးဘယ်အားလုံးကအပြစ်ခံရဆဲကြပါလို့သူပြောတာဖြစ်တယ
်န
ော်ဒီလူတွေပဲကွက်ပြောတာတော့မဟုတ်ဘူးစစ်တပ်လည်းပြောတာပဲအဲ့တော့စစ်တပ်ကတော့တဖြည်းဖြည်းတော့သူဖိအားပေးတာပဲလေ။ကျန်တဲ့လူတွေလည်းဖိအားပေးတာပဲ။တရုတ်ကအခု policy ကဗမာပြည်နဲ့ပတ်သက်လို့ policy ကသူကအပြစ်ခံရဆဲပြီးရင်ဗမာပြည်မှာတက်ဆိုင်ရသူတွေအားလုံးပါတယ်နိုင်ငံရေးဆွေးနွေးပွဲဖြစ်ရေးဆိုတာပဲ။အဲ့ဒီအတွက်သူကအားလုံးကိုကြုံတွင်းနေတာပေါ့ဗျာ
။ဟုတ်ကဲ့။
အဲ့တော့ဒါမဲ့ကျမတို့ဗမာပြည်မှာကဒီစစ်တပ်ရှိနေတဲ့ကျမတို့ငြိမ်းချမ်းရေးမရနိုင်ဘူး။တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးမရနိုင်ဘူးဆိုတာကျမတို့ကကိုယ့်ဟာကိုယ်ပြဖို့ပဲရှိတယ်เนา
ะဟုတ်ကဲ့အဲ့ဒါဆက်ဆက်ပြီးတော့ပေါ့เนาะအနောက်နိုင်ငံသုံးသက်သူတွေကမြန်မာနိုင်ငံသည်ပြုတ်ကွဲသွားမလားဒါမှမဟုတ်အစိပ်ပိုင်းအမျိုးမျိုးဖြစ်နေမလားလို့စိုးရင်ပူပန်ကြတာတွေလည်းရှိတယ်เนาะအဲ့ဒီလိုစိုးရင်ပူပန်မှုဘောတရုတ်မှာရှိနိုင်သလားအဲ့ဒါကနော်မအခုဆိုလို့ရှိရင်ကျွန်တော်တို့အုပ်ချုပ်မှုပုံစံတွေအထိအုပ်ချုပ်မှုကောင်စီတွေအထိအမျိုးမျိုးပေါ်လာတယ်ပေါ့နော်ဆိုတဲ့အခါကျတော့အဲ့ဒီလိုအကွဲကွဲအပြားပြားကွဲကွဲပြားပြားဆိုတာကနိုင်ငံရေးရကွဲပြားတယ်လို့မဆိုလိုဘူးပထဝီဒေသသဘောရနော်ဒေသန္တရဆိုင်ရာအမျိုးမျိုးဖြစ်နေတာတွေဟာတရုတ်အတွက်စိုးရိမ်စရာများဖြစ်ပေါ်နိုင်တာ
တရုတ်ကတော့ကျွန်မကြည့်တယ် तू ကလေဟိုဘာမှသိစိတ်ပြည်ရမရှိဘူးပြတ်လားဘာဖြစ်လို့လဲဆိုတော့သူ့မှာအနိုင်ဖဲတွေများတယ်ဗျသူကင်ထားတာလေ
ဟာ
ဘယ်ဘလို့ဗမာပြည်ဘလို့ပဲဖြစ်သွားသွားသူဟိုနည်းပြအောင်ရအောင်ကင်နိုင်မှာပဲကျွန်မကြည့်တာနောက်တစ်ခုကခင်ဗျားပြောတဲ့ဗမာပြည်ရေအစိမ့်စိမ့်အမှောင်မှာကွဲသွားမလားဆိုတဲ့ဟာကျွန်မအဲ့ဒါလက်မခံဘူးကိုတော်မှာဗမာပြည်ကြီးကနော်တပြည်လုံးတစုတဝေးတွေ unified ဖြစ်မနေတာကြားကြလာပြီကျမတို့ဗမာပြည်ကြီးอ่ะเนาะစီးလုံးညီညွတ်ရေးပြုတ်ကွဲနေကြပြီပြဒီစစ်တပ်ကြောင့်ဟာ
အ
ဲ့တော့တိတိပူထူးပြီးကွဲစရာမရှိ
ဘူးเนาะတရုတ်နေနေတော့ဟိုတိတ်ပြီးအထူးထွေပူပန်လာမယ်လို့မယူဆဘူ
းအမယူဆဘူ
းဟုတ်ကဲ့ကျမဒီအမေရိကန်ရုရှားနဲ့တရုတ်ဆက်ဆံရေးအနေထားပေါ့เนาะအဲ့ဒီအနေထားတွေကတော့မြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်တရုတ်ဆက်ဆံပုံအပေါ်မှာဩဇာညောင်းနိုင်မလားတရုတ်မှရှိတယ်လို့ဆက်မထင်တာလား
ဥမာအားဖြင့်ပြောပြီးပြီ
ဥမာအားဖြင့
်
ပြောမြန်မာအခုဒီအမေရိကန်ရေတပ်ကထိုင်ဝမ်ရေတဲ့ကြားထဲကိုတလောကဖြောက်ဝင်သွားတယ်တရုတ်နဲ့ပဋိပက္ခဖြစ်တယ်နော်အမေရိကန်တိုက်လေရင်ကိုတောက်ကိုတရုတ်ကနေကတ်လိုက်တဲ့အဖြစ်အပျက်တွေလည်းဖြစ်ခဲ့တယ်မကြသေးငယ်ကဆိုရင်ထိုင်ဝမ်ရေတဲ့ကြားနဲ့ပတ်သက်ပြီးဒုံးကျည်စမ်းသပ်တာလည်းရှိလာတယ်ဒီပြိုင်ထဲမှာပဲเนาะမြန်မာနိုင်ငံမှာခုနပြောတဲ့အနောက်နိုင်ငံကတချို့သုံးသက်သူတွေသုံးသက်ကြတယ်လို့အမျိုးမျိုးကွဲပြားလာတာကအမေရိကန်ဝင်ရောက်လာနိုင်တဲ့ဩဇာဒါမှမဟုတ်ရုရှားဝင်ရောက်လာနိုင်တဲ့ဩဇာတရားမှုများရှိလာမလားဒါကသူ့ရဲ့တုံ့ပြန်ရေးကိုချိန်ချောက်လာမလားဆိုတဲ့စိုးရိမ်ပူပန်မှုမျိုးဖြစ်နိုင်တယ်လား
အဲ့ဒါတော့ရှိနိုင်တယ်လေခင်ဗျာဝိုင်းကြီးပြောတဲ့ထဲမှာရှင်းနေတာပဲနော်အဲဟိုတခြားနိုင်ငံကဗမာပြည်အရေးကိုဝင်ရောက်ဆက်ဖက်တာကိုသူတို့သဘောမတူဘူးဆိုတာဆက်လို့ပြောတာပြီပဲအဲ့တော့ဒီဗမာပြည်တဲကိုအထူးသဖြင့်အနောက်တိုင်းကအမေရိကတို့ဘာလို့ကဝင်လာမှသူတို့ကြောက်ပြစ်လာမှန်တယ်ဘာဖြစ်လို့လဲဆိုတော့ဒါသူတို့နောက်ကျောဖြစ်တာပေါ့နော်သူတို့နောက်ကျောမှဒါအမေရိကန်ကပစွန်တရားဝင်လာမှတော့သူကြောက်တာမှန်တယ်ရုရှားဝင်လာတာကိုတော့မကြောက်ဘူးရုရှားကလည်းသူ့ဒုက္ခနဲ့သူမဝင်နိုင်ပါဘူးနောက်တကယ်လို့ဝင်လာနိုင်အောင်တော့ရုရှားကတရုတ်ကိုဖက်ထားတာလေဒါကြောင့်မို့သူကရုရှားဝင်လာတာသူဒီလောက်ကြောက်မှာမဟုတ်ဘူးနော်အဲကြောက်တာကအမေရိကန်ပဲအဲ့တော့အမေရိကန်နေနဲ့အဲဝင်လာမှာကိုပဲသူစိုးရိမ်ပုံရတယ်အခုလဲခင်ဗျကွတ်ကထုတ်လိုက်တဲ့ဟိုခုနှင်းမှာဗမာပြည်ကြောက်လက်ပါလာတာပဲ
ဟုတ်တယ်
No, ero, pamabi jaule, nene papa pala la belly. Ero tagale, teogre, swing, puvan ziaro chitapo. Dame, American ye, kuleshi and itaya, no? Leshi and itaya, American tudokarinetu, pinid a chima. Teogwa, the jamro, pamabi you, yam yam tetel lone aja. American got 200 to a pumetu, longla chale line, hala, ku, kanakula tamaga, sigui machim, nadaya, who kisa, Israene, who has bola kisa, era in a yoya candy, a chima, deoga, pama be you, nyamian tete, no, American ga, wimbiro, honima punine, a chimbo, no, wimbima pionheim, a punine, be a chima, deoga, memian sangan pi, josani, bonya.
So, a hood.
สมาชิกเจอกันได้อ่ะปอมาฉีกกันพี่တော့ป่ะเนาะธรรมနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုကတရုတ်ကိုဘယ်လောက်ထိပဲပြောနေလို့ရအောင်ဟိုကျမကြည့်တာလေတရုတ်ကဘယ်သူမှမျှော်လင့်လို့မရဟာတရုတ်ကလည်းတရုတ်ရဲ့ policy ဒီအားနဲ့ဟိုနာဆမ်မာပြောသွားတယ်ဖက်ချက်တွေကိုဘယ်လောက်ထိကင်ထားနိုင်လဲဆိုတော့ real power ပေါ့တော့ပါဝင်ငါတွေကတကယ်နိုင်ငံကြီးမှာအဆုံးဖြတ်ပေးတာဟုတ်တယ်ခင်ဗျာအခုကြည့်လေခင်ဗျာ
MND ကထုတ်ပြန်လာဟိုတလောကကိုကြုတ်ထုတ်မြတ်နိုင်ရဲ့အင်တာဗျူးတစ်ခုနော်ဦးခင်ဗျားတို့လည်းတွေ့လာမသိဘူးအေအာရီကကိုအောင်ဂျွန်နဲ့လုပ်တဲ့ကိုအောင်ဂျွန်နဲ့လုပ်တဲ့အင်တာဗျူးမှာသူပြောသွားတာတလူပြတရုတ်ကပေါ်လစီတွေကိုကျွန်တော်တို့သဟဇာတမဖြစ်တောင်မှတရုတ်ကပေါ်လစီနဲ့ပြိပခါမဖြစ်အောင်နေရမယ်ဆိုတာအဲ့ဒါအမှန်ပဲဗျာဗမာလူမျိုးရဲ့တရုတ်လူမျိုးရဲ့နှစ်နိုင်ငံအက
မျက်နှာပြန်အောင်လုပ်လို့မရဘူးအဲ့တော့ကျမတို့ကိုယ့်အကျိုးစီးပွားကိုလည်းကျမတို့ရောင်းစားလို့မရဘူးအဲ့တော့ကိုယ့်အကျိုးစီးပွားအတွက်ကတော့မာမာရက်ပြီးတော့နီးပရိရရတော့ဟုတ်လားကို MND တို့ AA တို့လုပ်တယ်လို့ပေါ့ဗျာနည်းနည်းပြော့ပြော့ပြောင်းပြောင်းဖန်ပြီးပါမယ်ထင်တယ်ကိုတိုင်းပြည်ကကြာဆုံးမတဖြစ်နေတာလေအဲ့တော့အဲ့နိုင်ငံအတွက်ရှေးရေးအတွက်တင့်တော်စားတော့ဆက်ဆံရမှာပေါ့ကောင်းကောင်းမောင်းမောင်းတိုးတော်လေကျမတို့အကျိုးစီးပွားတိုင်းပြည်ရဲ့အကျိုးစီးပွားအဓိကကျမတို့ဒီဆက်အာနာရှင်စနစ်ကိုအပြတ်တိုက်နေတဲ့တိုက်ပွဲတော့အထူးကိမခံနိုင်ဘူးပေါ့ဗျာ
ဟုတ်ကဲ့ကျမအများကြီးကျေးဇူးတင်ပါတယ်ဟုတ်ကဲ့
ရပါတယ်ရပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ခုဆွေးနွေးသွားခဲ့တဲ့သူကတော့ညီမအရေးသုံးသပ်သူဒေါက်တာလာကျော်စောဖြစ်ပါတယ်ကျွန်တော်တမောင်ပ
ါတရုတ်နဲ့မိစင်ကာရတဲ့မြန်မာနိုင်ငံရဲ့အကြောင်းဥတ္တမောင်တန်ဒေါက်တာလာကျော်စောနဲ့ဆွေးနွေးခဲ့တာပါမကြာခင်အာရှနိုင်ငံရဲ့ပါဝင်ပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ဂျိုရုရုပ်သံလိုင်းနဲ့ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOE ရေဒီယိုညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOE မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့တင်ဒင်းကို VOA ကတက်ဆက်ပေးနေပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့စနေညအစီအစဉ်လေးကိုည10:00နာရီထိဆက်ပြီးတော့ပြောပြနေပါတယ်အခုဒုတိယပိုင်းနိုင်ဝဲခတ်မှာလဲနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီပါဥရိယာဒီနဲ့သတင်းတွေတဲကတုဒ္ဒအစီအစဉ်တွေမလာခင်အခုအာရှနိုင်ငံရေးအစီအစဉ်ပထမပါဂျပန်ဝန်ကြီးချုပ်တစ်အရှိလေပိုင်းနဲ့တောင်တရုတ်ပင်လယ်ပြဿနာတွေကိုပြန်ထုတ်နှိပ်လိုက်ပါတယ်ဂျပန်ဝန်ကြီးချုပ်တစ်ရှီဂရုအီရှိဘာကလုံခြုံရေးဦးစားပေးအစီအစဉ်တစ်ခုမူဝါဒမေကွန်းမှာချပြခဲ့ပါတယ်။နောက်အီရန်အနေနဲ့အစ္စရေးကိုတိုက်ဖို့တွန့်ဆုတ်မှာမဟုတ်ဘူးလို့အစ္စလာမစ်ခေါင်းဆောင်ကပြောလိုက်ပါတယ်။ဒါပြင်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကပါရာဆယ်ဂျွန်နာဗီယန်နငါးဖန်းသင်္ဘောတွေကိုတရုတ်တပ်တွေကတိုက်ခိုက်ခဲ့တာကိုဖိလစ်ပိုင်ကရှုံချလိုက်ပါတယ်။ကိုစောမှုကျော်ပြောပြပေးပါအောင်ခင
်ဗျ။တရုတ်က ICBM ခေါ်တိုက်ချင်းပြည့်ပက်ထင်းဒုံးဒဇင်းကိုစက်တင်ဘာလ24ရက်အရှေ့တိုင်းစံတော်ချိန်အင်္ဂါနေ့ည 8:44 မိနစ်မှာစမ်းသပ်ပစ်ခတ်ခဲ့ပြီးလေ့ကျင့်ရေးထိပ်ဖူးတပ်ဒီဒုံးဟာပစိဖိတ်သမုဒ္ဒရာအတွင်းကျရောက်ခဲ့ပါတယ်ပစိဖိတ်သမုဒ္ဒရာထဲကိုလှမ်းပစ်တဲ့စမ်းသပ်မှုမျိုးဟာနှစ်ပေါင်း44နှစ်အတွင်းပထမအဦးဆုံးအကြိမ်ဖြစ်ပါတယ်1980ခုနှစ်ကတကြိမ်ပြုလုပ်ခဲ့ပူးပါတယ်ပစ်ခတ်ခဲ့တဲ့ဒုံးလက်နဲ့ဟာမိုင်1000နီးပါးအထိသွားနိုင်ပြီးနျူကလ িয়ার ထိပ်ဖူးသယ်ဆောင်နိုင်တဲ့ Dongfang DF-41 လို့သတင်းတွေကဖော်ပြပါတယ်စမ်းသပ်ပစ်ခတ်ခဲ့တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကျန်ရှောင်ကန်ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပြောဆိုခဲ့ပါတယ်အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူ
း此次火箭军组织洲际弹道导弹发射试验符合国际法
ဆီလနဲ့ပစ္စည်းတွေရဲ့ပြစ်ခတ်နိုင်စွမ်းနဲ့တပ်ဖွဲ့တွေကိုလေ့ကျင့်မှုဖြစ်ပါတယ်ဒါဟာပုံမှန်လေ့ကျင့်ခန်းဖြစ်ပြီးနိုင်ငံတကာဥပဒေတွေနဲ့အညီစမ်းသပ်ပြစ်ခတ်ခဲ့တာပါလို့သူကပြောဆိုသွားခဲ့ပါတယ်ဒီပြစ်ခတ်စမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကိုကြိုတင်အသိပေးခဲ့တယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဆာဘရီနာဆင်းကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်အခုလိုအချိန်မှာတိုက်ချင်းပစ်ဒုံးမြန်ကိုတရုတ်ကစမ်းသပ်ပစ်ခတ်လိုက်တာဟာဘလို့သဘောပါလဲတရုတ်ကနေရာအနှံ့ကိုပစ်ခတ်တိုက်ခိုက်နိုင်တယ်ဆိုတဲ့သဘောလားလို့တချို့သတင်းတွေမှာသုံးသပ်ကြပါတယ် AP သတင်းဌာနရဲ့အကြီးတန်းသတင်းတောက်တူဖြစ်တဲ့ Ralph Wuber ကအခုလိုပြောပါတယ
် It's not surprising that China has a military capability for long range missiles as well
တရုတ်အနေနဲ့တာဝေးပြင့်မစ္စိုင်းတုံးတွေပစ်ခတ်နိုင်တယ်ဆိုတာကတော့အံ့အားသင့်စရာမဟုတ်ပါဘူးဒါပေမဲ့ဒေတာရင်းနိုင်ငံတွေအနေနဲ့ကတော့မေကွန်းထုတ်စရာဖြစ်ပါတယ်ဖိလစ်ပိုင်အင်ဒိုနီးရှားဗီယက်နမ်ကစလို့ဒါအပြင်သူတို့ရဲ့မဟာမိတ်အမေရိကန်စတဲ့နိုင်ငံတွေအနေနဲ့ကစီးရီးယားဘယ်လိုထူးခြားတဲ့ရည်ရွယ်ချက်တွေကြောင့်လဲဆိုတာမေကွန်းထုတ်စရာပ
ါဂျပန်ထိုင်ဝမ်စတဲ့နိုင်ငံတွေအတွက်လည်းမေကွန်းထုတ်စရာဖြစ်ပါတယ်ဂျပန်ကတော့သူ့ကိုကြိုတင်အသိပေးခြင်းမရှိဘူးလို့ဆိုပါတယ်တရုတ်ရဲ့စီးရီးဆိုင်ရာပွင့်လင်းမှုမရှိတဲ့အတွက်စိုးရိမ်တယ်လို့ဂျပန်ကပြောပါတယ်အခုလိုတရုတ်ရဲ့စမ်းသပ်ပစ်ခတ်မှုဟာအမေရိကန်၊အိန္ဒိယ၊ဂျပန်၊ဩစတြေးလျလေးနိုင်ငံပါဝင်တဲ့ Quad ထိပ်သီးအစည်းအဝေးနဲ့လည်းတိုက်ဆိုင်နေပါတယ်။ဒါ့အပြင်တရုတ်ရုရှားစီးရီးပူးတွဲလေ့ကျင့်မှုတွေတိုးလှုပ်လာနေသလိုရုရှားသမ္မတပူတင်ကလိုအပ်ရင်နျူကလ িয়ার လက်နက်အသုံးပြုနိုင်ဖို့ဥပဒေပြင်ဆင်မှုတွေလုပ်မယ်လို့ပြောဆိုမှုနဲ့လည်းတိုက်ဆိုင်နေပါတယ်။တရုတ်ဟာနျူကလ িয়ার ထိပ်ဖူးတတိယအများဆုံးပိုင်ဆိုင်တဲ့နိုင်ငံဖြစ်ပြီးအလုံး900ထက်မနည်းပိုင်ဆိုင်ထားတယ်လို့ကြွန့်ကျင်သူတွေကခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုကဒုတိယဖြစ်ပြီး3800ကျော်ရှိပါတယ်။ရုရှားမှာ4380ရှိပါတယ်။အခုလိုအချိန်မှာပဲဂျပန်ကာကွယ်ရေးတပ်ဖွဲ့ရဲ့ဖြတ်တင်းမော်တဇင်းဟာနယူးဇီလန်၊ဩစတြေးလျစစ်တင်းမော်တွေနဲ့အတူတရုတ်ထိုင်ဝမ်ရေလက်ကြားကိုစက်တင်ဘာလ25ရက်နေ့ကဖြတ်တန်းသွားပါတယ်။ဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းနှစ်ပေါင်း80ကျော်အတွင်းဂျပန်စစ်တင်းပေါ်ထိုင်ဝမ်ရေလက်ကြားကိုပထမအဦးဆုံးဖြတ်တန်းသွားတာဖြစ်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူလင်တန်းကတော့အခုလိုကန့်ကွက်ပြောဆိုပါတယ်
။ထိုင်ဝမ်問題事關中國的主權和領土完整。事關
ထိုင်ဝမ်ကိစ္စဟာတရုတ်ရဲ့အချုပ်အခြာနဲ့နယ်မြေပိုင်ဆိုင်မှုပြဿနာဖြစ်ပါတယ်။ဒီကိစ္စဟာဂျပန်တရုတ်ဆက်ဆံရေးနဲ့လည်းသက်ဆိုင်နေပါတယ်။ဒါဟာအနီရောင်စီးဖြစ်တဲ့အတွက်ဂျပန်အနေနဲ့မဖြတ်ကျော်သင့်ပါဘူး။
ပြီးခဲ့တဲ့ရက်ပိုင်းကလည်းဂျာမနီနဲ့အမေရိကန်စစ်တင်းဘောတွေစစ်လေရင်တွေဒီရေလက်ကြားကိုဖြတ်တန်းမောင်းနှင်ခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကတော့အခုလိုမောင်းနှင်တာဟာနိုင်ငံတကာရေပိုင်နဲ့အတွင်လွတ်လပ်စွာသွားလာခြင်းကိုဖော်ပြတာလို့ပြောဆိုထားပါတယ်။ဒါအပြင်ဂျပန်နိုင်ငံမှာအမေရိကန်ပြည်ထောင်စုကနေဒ တာလပ်ပစ်ဒုံးလှမ်းတဲ့တွေချထားမဲ့အစီအစဉ်ကိုလည်းလက်မခံဖို့တရုတ်ကဂျပန်ကိုကန့်ကွက်ထားပါတယ်အခုလိုအချိန်မှာပဲအနောက်အရှာမှာတော့အစ္စရေးနဲ့လီဗနွန်ဟစ်ဘိုလာတို့အကြားပဋိပက္ခတွေပြင်းထန်နေပြီးအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဇာတာပတိနေ့အထိလီဗနွန်မှာအရက်သားအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်900လောက်သေဆုံးခဲ့ပါတယ်ထောင်နဲ့တောင်းနဲ့ချီတဲ့ဒုက္ခတွေတွေလည်းစီးရီးယားတဲကိုထွက်ပြေးခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုကတော့အစ္စရေးရဲ့လီဗနွန်စစ်စင်ရေးမှာသူတို့မပါဝင်ဘူးလို့ပြောဆိုထားပြီးအပြစ်အခတ်ရက်စဲဖို့တိုက်တွန်းထားပါတယ်အစ္စရေးကတော့အပြစ်အခတ်ရက်စဲရေးကိုလက်မခံဘဲအောင်ပွဲရတဲ့အထိဟစ်ဘိုလာတွေကိုတိုက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်နာတာညာဦးကစက်တင်ဘာလ26ရက်နေ့မှာပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုကအစ္စရေးကာကွယ်ရေးအတွက်ဒေါ်လာ 8.8 ဘီလီယံဘိုးပေးအပ်ခဲ့တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးဌာနကကြာတာပတင်းနေ့မှာအတည်ပြုပြောဆိုခဲ့ပါတယ်။အခုလိုအစ္စရေးဟစ်စ်ဘိုလာအခြေအနေတွေကြောင့်ဒေတာတွင်စစ်မီးပြန့်မာကိုအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။ဂျပန်ဝန်ကြီးချုပ်တဲ့အရှိလေပိုင်းနဲ့တောင်တရုတ်ပင်လယ်ပြဿနာတွေကိုကုဆော်မှုကျော်အာရှနိုင်ငံအစီအစဉ်မှာပြောပြခဲ့တာပါအခုတော့လေယာစိုက်ပျိုးရေးသတင်းတွေပါစပားရိတ်ချွေဆက်ငါးကတက်လာတာအပါအဝင်ကိုပြောထားပါတယ်စပားရိတ်ချွေဆက်ငါးရန်ကနှုံထားတွေမြင့်တက်လာပေမဲ့စပားစီကတော့လိုက်ပါမြင့်တက်မလာတာကြောင့်တောင်သူတွေအခက်တွေ့နေပါတယ်ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံစင်းတို့အတက်ကြရောဘယ်လိုရှိပါလဲဒီသတင်းတွေကိုစူးစီးပြီး Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါ လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။ လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စပားရိတ်ရှိစက်ငှားရက်ကနှုံထားတွေအစမတန်မြင့်တက်လာပေမဲ့စပားစိတ်ကမြင့်တက်မလာတဲ့အတွက်တောင်သူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါမယ်။အခုနဲ့မိုးစပါးရိတ်သိမ်းရာသီမှာစပားရိတ်ရှိစက်ခန်းကနှုံထားတွေကတရေကကိုကျန်တဲ့သိန်းလောက်အထိမြင့်တက်လာပေမဲ့စပားစိကလိုက်ပါမြင့်တက်မလာတဲ့အတွက်အခက်တွေ့နေကြတယ်လို့တောင်သူတွေကပြောပါတယ်။စက်တင်ဘာလကုန်ပိုင်းလောက်ကစလို့မိုးစပါးတွေစတင်ရိတ်သိမ်းနေကြပြီးကုန်တွေကစပားတင်းတရားကို75သိန်းလောက်သာဈေးဖွင့်ဝယ်ယူနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကလည်းကုန်တွေကစပားတင်းတရားကို15သိန်းနှုန်းနဲ့ဈေးစဖွင့်ခဲ့ပြီး18သိန်းလောက်အထိမြင့်တက်ခဲ့ပေမဲ့ရိတ်ရှိစက်ခန်းကနှုံထားတွေကတရေကကို3,200ကနေ3,500ကျပ်လောက်သာပေါက်သေးရှိရတယ်လို့ဆိုကြပါရယ်အခုနှစ်မှာစပားခင်းတွေရေနှစ်မြုပ်ပျက်စီးခဲ့ရတယ်လို့ယောဂပိုးမွားကြောင်းမှုအန္တရာယ်ကြောင့်လဲစပားအထွန်းနှုံဆိုးဝါးစွာရော့ကျနေပြီးတချို့စပားခင်းတွေမှာတရေကကိုစပား15တင်းလောက်သာထွက်ရှိတယ်လို့တောင်သူတွေကပြောပါရယ်အခုနှစ်မိုးစပားရာသီမှာလက်တရေကအတွက်စိုက်ပျိုးကုန်ကြစရိတ်ကမျိုးစပားပေါင်းသက်စေးမြေဩဇာထွန်ဆက်နဲ့ရိတ်ရွှေဆက်အလုတ်သမားငှားရန်ကစသဖြင့်ခဏတိုင်းလောက်ကုန်ကြမှုရှိနေတာဖြစ်ပါတယ်။မကိုတိုင်းတွင်ကစပားဆိုင်တောင်သူကိုတက်ကတော့လက်ရှိမြန်မာလေယာစိုက်ပျိုးစီးပွားစနစ်ကကုန်တွေအတွက်တည်ချတဲ့ရင်းနှီးမြှုပ်နှံမှုဖြစ်ပြီးစိုက်ပျိုးတောင်သူတွေအတွက်ကတော့မတည်ချတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ပြောဆိုထားပါတယ
်။မြို့ဒီတွေအရေးသွင်းမကောက်လို့တင်ပို့မှုရော့ကြပြီးဈေးအေးနေပါတယ်။ပြင်တွင်းထွက်မြုပ်ဒီတွေကအရေးတွင်းမကောင်းတဲ့အတွက်ထိုင်းမြုပ်ဈေးကွဲကိုတင်ပို့မှုရော့ကြပြီးဈေးအေးနေတာဖြစ်တယ်လို့မြုပ်ဆိုင်တောင်သူတွေနဲ့ကုန်သည်တွေကပြောပါရယ်မြုပ်ဒီကိုမြောက်ဒီနယ်ဆက်ကတဆင့်ထိုင်းနိုင်ငံကိုတင်ပို့ရတာဖြစ်တဲ့အတွက်လမ်းပန်းဆက်သွယ်ရေးခက်ခဲတာကြောင့်မြုပ်ဒီအရေးတွင်းရော့ကြပြီးပြည်စီဆုံးရှုံးမှုတွေလည်းရှိနေတယ်လို့ကုန်သည်တွေကပြောပါရယ်လက်တော်မှာထိုင်းနိုင်ငံဈေးကွဲကိုတရုတ်နိုင်ငံကမြုပ်တွင်းဝင်ရောက်နေပြီးအရေးတွင်းနဲ့ဈေးနှုန်းကိုတော့မြန်မာငြိမ်းကမရှင်နိုင်တာကြောင့်ဝယ်လွှားရော့ကျလာတာဖြစ်တယ်လို့မြောက်တီမျိုးဒေတာခန်မြောက်ရောင်ဝယ်ရေးလောက်ကိုင်းနေသူတူကပြောပါရီဈေးကွက်ထဲမှာမြောက်တီအမက်နီလန်ဒီကတပိတ်တာကို2000ကနေ2900ကျပ်လောက်ပေါက်ဈေးရှိနေပြီးမြောက်တီအမက်ကတော့အမျိုးသားလိုက်လက်ကဈေးတပိတ်တာကို5000ကနေ12000ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါရီမြန်မာနိုင်ငံမှာမြို့ဒီကိုအီယော်ဝတီတိုင်းမကွေတိုင်းမန္တလေးတိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်တို့မှာအဓိကစိုက်ပျိုးကြပြီးပြင်တွင်စားသုံးမှုထက်ပြင်ပဈေးကွက်ကိုအားပြုနေရတာလို့ကုန်သည်တွေကပြောပါရယ်အ
အရင်ကမြို့တေအီကစိုက်ပြူရင်6ပင်ဝန်းကျင်လောက်ကုန်ကြပြီမဲ့လက်ရှိမှာတော့မြို့တေအီကစိုက်ပြူစရိတ်ကစံငါတိန်ကနေတိန်း20လောက်ထိရှိလာတယ်လို့ကုန်တယ်တွေကပြောဆိုကြပါတယ်။မြောက်ရီနယ်စပ်ကုန်သွယ်ရေးပြန်လည်စတင်မှုမလွယ်ကူသေးဘူးလို့ကုန်သွယ်တွေကပြောဆိုလာပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးလမ်းအာရှလမ်းမကြီးတစ်ချောင်းမှာနယ်မြေတည်ငြိမ်မှုလမ်းမဆက်သွယ်ရေးခက်ခဲမှုတွေ KN မျိုးသားအစည်းအရုံး KNU ကရင်ငြိမ်းချမ်းရေးကောင်စီ KNLAPC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့ကရင်နယ်ခြားဆောင်တပ် BGF တို့တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့တဘောတူညီချက်မရလို့လမ်းပြန်ဖွင့်နိုင်ခြင်းမရှိသေးဘူးလို့ KNU ပြောခွင့်ရပုဂ္ဂိုလ်ဘရိုဆော့ကလေစီကပြောဆိုထားပါတယ်ထိုင်းနိုင်ငံဘက်ကတော့လမ်းမိုင်းပျက်စီးမှုတွေနဲ့နယ်မြေတည်ငြိမ်မှုကိုဦးစားပေးဆောင်ရွက်ပြီးမှသာအာရှလမ်းမကြီးကိုပြန်လည်ဖွင့်လှစ်သွားမယ်လို့ထုတ်ပြန်ထားပါတယ်
ကျွန်တော်ကွန်ကရစ်လောက်ကြီးကတော့အဲသွားကျွန်တော်တို့ကတော့အဲနည်းနည်းခက်ခဲတာရှိတယ်သွားလို့လည်းလည်းသိတယ်ပေါ့နော်ကွန်ကရစ်ကနေမြောက်ပြီးသွားတဲ့လမ်းကအဓိကဖြစ်နေတော့အဲ့ဒီလမ်းကိုပြန်ပြီးတော့ဖွင့်နိုင်အောင်ပေါ့နော်ကွန်ကရစ်စီးဆင်းနိုင်အောင်ဆိုတော့ညှိနှိုင်းဖို့တော့စူးစမ်းနေတယ်လို့ကြားတယ်အဲဒီမြောက်ပြီးလမ်းသွားလို့မရတဲ့အခါကျတော့ဒီတချီလေးလမ်းကြောင်းပေါ့နော်တချီလေးမဲဆိုင်အဲနေသက်ပေါက်ကပဲထွက်ဖို့ဖြစ်လာတဲ့အခါကျတော့ဟိုကားရည်အတွက်တည်းကများသွားတယ်ပေါ့နော်ကားရည်အတွက်တည်းများသွားတဲ့ခါကျတော့ဟိုပြီးတော့ဒီကားတိုင်းကလည်းအဲ့ကိုသွားလို့မရနိုင်ဘူးအဲဟိုကားကလည်းခက်တက်ချက်ရှိတယ်လမ်းကလည်းခက်တက်ချက်ရှိတယ်အနောက်ရေလမ်းကြောင်းပေါ့နော်ရန်ကုန်ကော့တောင်းကျွန်းောင်းပေါ့နော်အဲဒီရေလမ်းကြောင်းကလည်းဟိုတင်းမောတွေပေါ့နော်တန်နဲ့ထောင်နဲ့တန်3000ကျားအဲဟိုရန်သွားဒီရေကြီးလေးတွေပေါ့နော်အဲ့ဒီဟာကလည်းခက်တက်ချက်ရှိတယ်တင်းမောရင်ကပုံမှန်ကသွားရဖို့ပဲနဲ့အခုမှအဲဒီပြောင်းနေတည်ပြီးသွားမယ်ဆိုတဲ့အခါကျတော့အစင်မောလိုအပ်ချက်လည်းနည်းနည်းရှိတော့တင်မောငားရနိုင်တယ်နည်းနည်းချက်သေးတာပေါ့နော
်စစ်ကောင်စီစူပါကုသန်းဝန်ကြီးဌာနကအမည်မဖော်လိုတဲ့ညွှန်ကြားရေးမှူးအဆင့်ရှိသူအရာရှိတဦးကတော့အာရှလမ်းပြန်ဖွင့်နိုင်ဖို့ကဆွေးနွေးဆဲအဆင့်သာရှိပြီးဘယ်ချိန်ပြန်ဖွင့်နိုင်မယ်ဆိုတာပြောဖို့ခက်နေသေးကြောင်းနဲ့အသေးစိတ်ဖြေဖို့အဆင်မပြေသေးဘူးလို့ပြောပါတယ်လက်တော်မှာတော့အာရှလမ်းကတောလောက်ခဲ့မရတဲ့အတွက်ထုတ်ကော့ကိုလန်ကြောက်ဦးတောင်လန်ဒီတော့ညတစ်ရှစ်လမ်းနဲ့လမ်းဟောင်းတို့ကိုအသုံးပြုသွားလာနေကြတယ်လို့မြောက်ရီရန်ကုန်ကောင်ကားမောင်းသူတွေကဆိုပါတယ်
။အာလမ်းကြီးပြရတဲ့အချိန်ကတော့ဟိုလမ်းကြီးတွေကတော့ဒီလိုတော့လမ်းကြီးကတော့များတယ်။ခါတိုင်းနဲ့ဆိုင်တော့တော်တော်များတာပေါ့နော်။ဒီလိုရှိတယ်။နောက်ပြီးတော့လမ်းကြောင်းကပ်ကဲကတော့အဲဒီ3ညအေးရတာ4ညအေးရတာတွေတော့ရှိတာပေါ့။အဲ့လိုမျိုးတွေအထက်ကြီးကတော့အများကြီးဒီလမ်းနဲ့ပတ်သက်ပြီးတော့အခုတည်းကတော့ဒီဖွင့်မယ်ဖွင့်မယ်လားပြောတာမဖွင့်ပေဘူးပေါ့။လမ်းကြောင်းဖွင့်နိုင်မှုအခြေအနေကတော့ကျွန်တော်တော့မထင်ဘူးဆိုတာမဖြစ်နိုင်ဘူးလို့တော့ကျွန်တော်ထင်တယ်လောလောဆယ်အခြေအနေရပေါ့။ဘာဖြစ်လဲဆိုတော့ဒီလိုဖွင့်မယ်နဲ့ပြောဆိုပြီးတော့မဖွင့်တာကတော်တော်လေးကိုအဖောက်ပေါက်မနေတော့ဘူး။သတင်းကြားပြီးတော့ဆိုတော့သိပြီးတော့မမျှော်လင့်တော့ဘူး။အကျဉ်းဆိုရင်တော့ဗိတ်ကြီးကဆန်ကုန်ကုန်လဲ7000ဟိုရောင်းကနေမြောက်ပြီးတော့7000တစ်သိန်းဝန်းကျင်လောက်ပဲကုန်တာပါ။အကျဉ်းကလမ်းကြောင်းကဟိုအခုဒီဘက်အခုနေသားဆိုလို့ရှိရင်တော့3လေးတင်းဝင်ကျင်လောက်တော့တွားတယ်။နောက်ကိုတင်လာတဲ့ကုန်ပစ္စည်းတွေဒီဟိုခကြီးတွေဟိုအဲ့လိုမျိုးပေါ့မူတည်ပြီးတော့ပုံပြီးကုန်ပြီးဝေပုံကြီးရများတာပေါ့အဲ့လိုမျိုးပေါ့ပုံတည်တော့မရှိ
လက်တလုံးမှာတော့ထိုင်းနိုင်ငံကိုရှမ်းပြည်နယ်အရှေ့ပိုင်းတာချီလိုက်နယ်ဆက်ကုန်သွယ်ရေးလမ်းကြောင်းနဲ့ရန်ကုန်ရနောက်ပင်လယ်ရေးလမ်းကြောင်းကိုအသုံးပြုပြီးကုန်သွယ်မှုပြုလုပ်နေရပါမယ်။လမ်းကြောင်းနှစ်ခုစလုံးကကုန်ကြားစရိတ်ကြီးမြင့်တယ်လို့ဌာနဆိုင်ရာခွင့်ပြုချက်အစင်းစင်းရယူနေရတဲ့အတွက်အခက်အခဲတွေလည်းရှိနေတယ်လို့ကုန်တယ်တွေကပြောဆိုထားပါတယ
်အခုဆက်ပြီးအွန်တိုဘလနေရနေကနေရှိရနေသည့်ဈေးကွက်တွင်တဲကြနိုင်မည်ဖြစ်သွားတယ်လေယာထွက်ကုန်ဒီနေစင်းတွေကိုပြောပြပေးချင်ပါတယ်ပူကုန်ပင်နယ်တွေအယောင်းဝကြဆင်းပြီးဈေးအေးနေပေမဲ့မြေဝဲဆန်ဈေးကတော့တည့်ရိပ်ပြနေပါတယ်ရန်ကုန်ပြည်တော်ဈေးကွက်မှာပေးစင်ကုန်ကဈေးဆက်သိမ့်ပြင်ကြနေပါတယ်အန်တိုဘလနေရနေကပေးစင်ကုန်တဒံကို52သိန်းကျော်ထိရောက်ရှိခဲ့ပြီးမယ်အန်တိုဘလရှိရနေမှာတော့တဒံကို43သိန်း 15,000 ကျပ်ကိုပြန်ကျဆင်းသွားပါတယ်တပတ်အတွင်းတဒံကို72သိန်းကျော်လောက်ထိကျဆင်းသွားတာပဲဖြစ်ပါတယ
်မပဲကတော့ရန်ကုန်ပြည်တော်ဈေးကွက်မှာအနည်းငယ်မြင့်တက်နေပေမဲ့မန္တလေးကုန်စည်တိုင်းဈေးကွက်မှာတော့ဈေးစရိုက်ကျဆင်းနေပါတယ်ရန်ကုန်ပြည်တော်ကုန်စည်တိုင်းဈေးကွက်မှာအော်တိုဘားရှိရနေကမပဲအဖေကျူတဒံကို38သိန်း 4,000 ကျပ်ပေါက်ဈေးရှိခဲ့ပြီးအော်တိုဘား၄ရက်နေပေါက်ဈေးနဲ့ရှင်မပဲကတန်းကို 7,000 ဝန်းကျင်လောက်ပြန်မြင့်တက်လာတာဖြစ်ပါတယ်မတ်တလေးဈေးကွက်မှာတော့အော်တိုဘားလ၈ရက်နေကမပဲဟောင်း60ပိတ်တာဝန်တအိတ်ကို 3,600 ကျပ်အ
အတက်ကတိတ်ကိုသုံးသိန်းသုံးသောင်းကျပေါက်သေးရှိပြီးတိတ်ကိုငါးထောင်နဲ့တသောင်းငါးထောင်ကျကျဈေးပြန်ကျဆင်းလာပါတယ်တတလောက်ဈေးကွက်ထဲမှာတော့မပေးရောပေးစင်းကုန်ပါလက်ကျန်နေနေပြီမဲ့အယောင်းဝယ်အေးနေတယ်လို့ကုန်သေးတွေကပြောပါတယ်အခုညပိုင်တွင်မှာဈေးကွက်ထဲကိုမြေပဲအတက်တွေအဝင်များနေပြီမဲ့မြေပဲဆန်ဈေးကတော့တည့်ရပြနေတယ်လို့ကုန်သေးတွေကပြောပါတယ် မန္တလေးကိုစီတိုင်းစီကွယ်မှာတော့အောင်သူဘလရှိရနေကမြေပဲနီစီဆက်တွေကတပိတာကိုချောင်းတော်ခုနေရာကနေ9,900ကျပ်အက်ဆွန်လုံဆန်တွေကတပိတာကိုရှစ်ထောင်သုံးရာကနေရှစ်ထောင်ဝါရာကျပ်လောက်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့စဉ်တို့တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်စပါးရိတ်ချွေဆက်9ကတက်လာတာကိုဖာမာတိုင်းစ်မီဒီယာဖွဲ့ပြောပြခဲ့တာပါအခုတော့ဥဒရာ
ကမ္ဘာတောင်ပယ်စွန်းကရေကဲမြစ်တွေရှိရာအာဂျင်တီးနားနိုင်ငံရဲ့ပက်တာဂေါနီးယားဒေသမှာကမ္ဘာပူချိန်မြင့်တက်လာတဲ့အကျိုးဆက်ကိုအထင်ရှားတွေ့နေရပါပြီ။ကမ္ဘာရေကြိုတွေတတိယအများဆုံးသူလောင်ထားတဲ့ပရီတိုမရီနိုဂလေးရှားရေကဲတူကြီးမှာကုနှစ်ပိုင်ရေကဲပျော်စင်မှုမြန်ဆန်လာနေပါတယ်။ဒီရေကဲတူကြီးစီကိုနားလောင်ကိုရင်သွားပြီးရိုက်ကူးတင်ပြထားပါတယ်ခင်ဗျာ။
Puerto Marino, Glacia, Yikelo, Yikechaji, Pipare, Dugaro, Argentina, Nanga, Tampa, Baimashire, Patagonia, de Tatamashira, Pipare,
Kabaya de Udu, Apu, A, Miata, on Tiny Pit Niama, Atika, Kanganama, Shire, Akulo, Yikelo, Yike, Midreha, Apu Chain, Yente Lara, Adre, A Shang, A Hone, Yi, Biosin, Lanirava, UNESCO, yet, Tiny Yame, and when it's seen, we left you there, Puerto Marino, Glacia, Yigedu, Jishia, Kaba, Damasunga, Patagonia, de Damale, Apu Chain, Titi Tata, Dolarello, Titaca, Elano, Analia, Torisca, Vio Ego, Piovale.
Yeah, and the temperature and the weather change a lot, years per years. Okay, the temperature in summer.
Puerto Marino, Glacia, Ma, Yadu Chiniga, Titalu, Piovale. Riadi Sui, Apu Chain, Tosa, don't degree, Cessia Lauti, Mintalavare. Sawin Sui no Pujinga, Bome, Yigeme out Sangagani, Nessa degree Cessiati Shibare. Nuyadi Sui no Pujinga, Nessa don't degree Temajota Bau. Deme Minitongaro, Toyo Pulavare. Ne Pujinga, those a degree Cessia Nibatigo Yalarava. A good nebai Pujinga, Nga degree Gani, Chow degree Tigo Jalavare. Tomorrow did that Dragaro da, Tigo Pupine, Chi Niva. Nea let the Puvare. Tomorrow did that to a lungu and Yamavare.
ကမ္ဘာတဝန်းကရေခဲမြစ်အရေးပြောမှုနှုန်းချင်းမမထားလောက်အောင်မြန်ဆန်လာနေပြီလို့ကမ္ဘာရေခဲမြစ်များဆောင်ရည်အဖွဲ့ WGMS နဲ့ယူသူရသည့်ပြောင်းလဲမှုဆိုင်ရာကုလသမဂ္ဂအဖွဲ့ IPCC ကပြောပါတယ်အရေးပြောမှုနှုန်းတိတ်မတွေ့ရဘဲနဲ့ဆက်ပြီးကြီးထွားနေတာကြောင့်နာမည်ကြီးလာတဲ့ပက်တာဂိုနီးယားဒေသထဲကကပတတရရေချိုအများဆုံးရှိရာပရီတိုမရီနိုဂလေးရှားမှာလည်းအခုနှစ်ပိုင်းအတွင်းဥတုရာသီပြောင်းလဲမှုအကျိုးဆက်နဲ့ရင်ဆိုင်နေရပြီဖြစ်ပါတယ်
Some glaciers are melting, yes,
like Uppsala glaciers and the north of the Perito Moreno Glacier. ဒီကဲလွာတွေလည်းနှိမ့်ဆင်းလာပြီးအရင်နှောင်းကတော့မမြင့်တော့ပါဘူး။ဥပ္ပဆာလာဂလေးဆီယာရေကဲလွာကြီးမှာလည်းတော်တော်လေးအရေးပြောလာပါတယ်။အထူးသဖြင့်ဒီပယ်ရီတိုမိုရန်နိုဂလေးဆီယာမြောက်ဘက်ချမ်းမှာဆိုရင်တော်တော်လေးကိုအရေးပြောလာပါတယ်။ပြီးတော့လင်းကနှစ်လောက်ကစပြီးတော့တိတိတသာပြောင်းလဲလာတာကိုကျမတို့အထင်ရှားတွေ့နေရတာပါ။
နှစ်စဉ်နှစ်တိုင်းရေခဲတူကြီးတွေပြောင်းလဲလာတာကိုကျမတို့အထင်ရှားတွေ့နေရတာပါ။အင်းဒီစ်တောင်သားတွေဘော်ကမြစ်ဖြားခံစီစဉ်လာတဲ့ပရီတိုမရီနိုဂလေးရှားဟာမြို့တော်ဘွိုင်းနိုဆာရစ်ရဲ့တောင်ဖက်ကီလိုမီတာ2300တရာကျော်ချီလီနိုင်ငံနဲ့နယ်စပ်မှာရှိတာပါ။ပြီးခဲ့တဲ့နှစ်ပေါင်း50အတွင်းအန်ဒီစ်တောင်သားတွေဘော်ကရေခဲမြစ်90ရာခိုင်နှုန်းအထိအရေးပျော်ဆင်းလာတယ်လို့လဲဆိုပါတယ်။2000
အောင်ဆက်လီရင်းနဲ့လိုက်ပြတဲ့အလညွန်တယောက်ကလည်းပီအိုအေကိုအခုလိုရှင်းပြပါတယ်
In fact, all the glaciers of the Andes are being affected by global warming. The fact that the global temperature is rising.
In this table, we have seen that the global temperature is rising. In this table, we have seen that the global temperature is rising. ကျွန်တော်တို့မထင်မထင်ဘူးဆိုတာမဖြစ်နိုင်ဘူးလို့ကျွန်တော်တို့လက်ရှိအခြေအနေကတော့ရေကဲကျူတွေတိုးလာတာထက်ဆုံးရှုံးနေရတာကပိုများနေတာပါအပြောင်းအလဲတွေတိတ်မရှိခဲ့တဲ့ဖွဲရိုမရီနိုဂလေးရှားမှာလဲကမ္ဘာပုံတွေမှာမြင့်တက်လာတဲ့အတွက်ခုနှစ်ပိုင်းအရေးပြောတာကိုတွေ့ရပါတယ်
ဒေသန္တရစီးပွားရေးလုပ်ငန်းအများစုဟာလဲပရီတိုမရီနိုဂလေးရှားဆီလာကြတဲ့ပြည်ရင်းပြည်ပခီးသွားတွေအပေါ်အဓိကမိခိုနေရတာပါကမ္ဘာကြီးပုံမှုပူနွေးလာတဲ့အတွက်ခီးသွားလုပ်ငန်းပိုင်းကလည်းတဘာဝပတ်ဝန်းကျင်ထိန်းနေရေးပိုးပြီးတော့အားစိတ်ဆောင်ရွက်လာပါတယ်အလန်းညွန်တွေကလည်းတဘာဝပတ်ဝန်းကျင်ပြောင်းလဲမှုကြောင့်ရှေခဲလော်တွေအပေါ်တည်ရမှုကိုလှူတွေပိုးပြီးတော့သတိပြုမိလာအောင်ရှင်းပြကြတာ
are inside the national park, we can give you some information.
ဦးရည်ပြောင်းလဲမှုကြောင့်ရေကဲလွှာတွေအေးပျော်ဆင်းလာတဲ့အတွက်ဒေသခံတွေလည်းစိုးရိမ်ကြပါတယ်။ဒီလိုရောက်လာတဲ့ဧည့်သည်တွေကိုရေကဲလွှာတွေအေးပျော်တဲ့အကြောင်းအသိပညာတွေပေးပါတယ်။ဧည့်သည်တွေကလည်းရာသီဥတုပေါက်ပြန်ပြောင်းလဲမှုကြောင့်ဒီရေကဲလွှာတွေအေးပျော်လာတယ်ဆိုတာကိုသဘောပေါက်ကြပါတယ်။ Perito Morano Glacier အနီးမှာနေထိုင်ရတဲ့အတွက်ကျမတို့သိက္ကံကောင်းတယ်လို့ထင်ပါတယ်။ကမ္ဘာရရက်ကလာကြတဲ့ခီးတွေကိုလည်းဒီကလက်ရှိအခြေအနေကိုကျမတို့အတတ်နိုင်ဆုံးပြောပြပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုလှပတဲ့သဘာဝတရားကြီးနဲ့နိုင်ငံတော်အတွက်အဖိုးတန်အမွေနှစ်ကိုတန်ဖိုးထားဆောက်ရှောက်ရမယ်ဆိုတဲ့သတင်းစကားမျိုးဒီလိုလာတဲ့ဧည့်သည်တိုင်းကိုပေးဖို့ကျမတို့မှာတာဝန်ရှိပါတယ
်ခုလိုဥသူရာသီပြောင်းလဲမှုအကျိုးဆက်ကိုအထင်အရှားတွေးနေရပေမဲ့လည်းရေခဲလော်ရေခဲမြစ်တွေစီအလဲလာကြဖို့ဒေသခံတွေကတော့ဖိတ်ခေါ်နေစေပါအံ့ဩစရာကောင်းတဲ့ရေခဲလော်ကြီးရဲ့အလာကိုကြည့်ရှုခန်းစားရင်းသဘာဝပဝန်းကျင်မပြောင်းပြတ်အောင်ဝိုင်းဝန်းထိန်းသိမ်းဖို့ဆိုတဲ့တာဝန်သိစိတ်တွေပေါ်လာအောင်လို့အသိပညာတွေကိုဖြန့်ဝေနေပါတယ်လို့လည်းအလန်ညွန်တွေကပြောပါတယ်။ကဘာကြီးဆက်ပြီးတော့ပူပြင်းလာရင်ရေခဲမြစ်တွေအကြီးပြောပြီးတော့ပင်လယ်ရေမျက်နှာပြင်လည်းမြင့်တက်လာမှာပါ။ဒါဆိုရင်တော့တကဘာလုံးမှာရှိတဲ့ကန်ယူရနယ်ပြည်သူတွေနဲ့ကေဟဘေဒါစနစ်တွေထိခိုက်ပျက်စီးကြမှာဖြစ်ပါတယ်။လက်ရှိပင်လယ်ရေမျက်နှာပြင်မြင့်တက်မှုရဲ့30ရာခိုင်နှုန်းလောက်ကရေခဲမြစ်တွေအကြီးပြောဆင်းလာတာကြောင့်ဖြစ်တယ်လို့လည်းဆိုပါတယ်။Andes Himawana apps တောင်တန်းတွေပေါ်ကရေခဲမြစ်တွေဟာရေချိုတွေကိုသဘောဝနည်းနဲ့တူလောင်ထားတာပါအဲ့ဒီရေခဲမြစ်တွေအကြီးပျော်ဆင်းလာမယ်ဆိုရင်တော့တစ်ကမ္ဘာလုံးရေချိုတွေရှားပါသွားမှာဖြစ်ပါတယ်ဒါကြောင့်လဲ WMO နဲ့ဥတုရာသီရေရာနိုင်ငံတကာအဖွဲ့အစည်းတွေကဥတုရာသီပြောင်းလဲမှုကိုဝိုင်းဝန်းထိန်းချုပ်ကြဖို့တိုက်တွန်းလို့ဆိုနေတာလည်းဖြစ်ပါတယ်ကျွန်မနာလောပါ
ကဘာအပူချိန်မြင့်တက်လာလို့ရေခဲတူတွေမြင်းမြန်အေးပြောလာတာကိုနားလောင်ပြောပြခဲ့တာပါအခုတော့သတင်းတွေတဲ့ကသုတပါနိုဘယ်ဆုတွေအကြောင်းကိုပြောထားပါတယ်ကျူးစားစွမ်းဆောင်မှုတွေကိုအတိအမှတ်ပြုတဲ့နိုင်ငံတကာဆုတွေထဲမှာနိုဘယ်ဆုဟာအထင်ရှားဆုံးအရှိန်အဟွာကြီးမားတဲ့ဆုဖြစ်ပါတယ်ဒီနိုဘယ်ဆုတွေပေးဖို့ဘယ်လိုဖြစ်လာတာပါလဲဆုမျိုးစားတွေကရောဘာတွေလဲဆိုတာကိုမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
The 2024 Nobel Prize in Physiology or Medicine jointly to Victor Ambrose and Gary Ravkin.
ကမ္ဘာ့လူသားတွေကောင်းကျိုးအတွေ့ဆောင်ရွက်ကြတဲ့သိပ္ပံပညာထူးချွန်သူတွေ၊စာပေပညာရှင်တွေ၊စီးပွားရေးနဲ့အစိဘက်ဆိုင်ရာကဏ္ဍကပညာရှင်တွေ၊ငြိမ်းချမ်းရေးအတွေ့ကြိုးပမ်းဖော်ဆောင်သူတွေကိုရွေးချယ်ပြီးနိုင်ငံတကာဆုတွေထဲမှာအရှိန်အဟွာကြီးမားလာတဲ့ Nobel ဆုဆိုတာကိုပေးအပ်ချီးမြှင့်တာပါဒါကြောင့်လဲ Nobel ဆုတွေကိုဆေးဘက်ဆိုင်ရာ Nobel ဆု၊ယူဘဘေးရာဆိုင်ရာ Nobel ဆု၊ဓာတုဘေးရာဆိုင်ရာ Nobel ဆု၊ Nobel စာပေဆု၊စီးပွားရေးဆိုင်ရာ Nobel ဆုနဲ့ငြိမ်းချမ်းရေး Nobel ဆုဆိုပြီးအမျိုးအစား6မျိုးခွဲပြီးချီးမြှင့်ပေးပါတယ်။ Nobel ဆုဖြစ်ပေါ်လာတဲ့သမိုင်းကြောင်းအခြေခံကတော့သိပ္ပံပညာရှင်ကြီး Alfred Nobel ကစာခဲ့တာပါ။သိပ္ပံပညာရှင်လည်းဖြစ်၊စွန့်ဦးတီထွင်သူလည်းဖြစ်၊စီးပွားရေးလုပ်ငန်းရှင်လည်းဖြစ်စာပေအနုပညာရှင်လည်းဖြစ်တဲ့ဆွီဒင်လူမျိုး Alfred Barnett Nobel ဟာပောက်ကွဲစေတတ်တဲ့ Nitroglycerin ဆိုတာကိုစမ်းသပ်လုပ်ကင်ကြည့်ပြီးတဲ့နောက်အဲဒီကနေတဆင့်1869ခုနှစ်မှာတော့ Dynamite ဆိုတာကိုတီထွင်ထုတ်လုပ်ခဲ့ပါတယ်။အခုလိုသူ့ရဲ့စမ်းသပ်မှုတွေကြောင့်ပောက်ကွဲမှုတွေလည်းဖြစ်ခဲ့ရပြီးသူ့ရဲ့ညီဖြစ်သူအသက်သေဆုံးခဲ့ရတဲ့အပြင်ဖခင်ဖြစ်သူလည်းမတန်မဆွမ်းဘဝကိုရောက်ရှိခဲ့ရတာပါ။ဒါပေမဲ့လည်းတစ်ဖက်မှာတော့သူ့ရဲ့ Dynamite ထုတ်လုပ်မှုကနေအင်မတန်ချမ်းသာသူတဦးအဖြစ်ကမ္ဘာပေါ်ကကြွယ်ဝချမ်းသာသူများထိတ်တန့်စီးရင်လည်းပါဝင်ခဲ့ပူပါရယ်
လူသားတွေအကျိုးတစ်ခုခုရရှိစေဖို့ဆိုရည်ရွယ်ပြီးတော့သူစမ်းတပ်ထုတ်လုပ်ခဲ့တဲ့ဒိုင်နမိုက်ဟာအကျိုးထက်အပြစ်များလာတာကိုမြင်ပြီးသူ့ရဲ့တီထွင်မှုကြောင့်လူသားတွေသေဆုံးလာကြရတဲ့အပေါ်စိတ်ထိတ်ခဲ့ရပြီးသူ့အသက်မဆုံးမီ1859ခုနိုဝင်ဘာလ29ရက်နေ့မှာတည်ရန်စာတစ်စောင်ရေးသားခဲ့ပါတယ် အဲ့ဒီတည်ရန်စာမှာတော့ကမ္ဘာပေါ်မှာလူသားတွေကောင်းကျိုးအတွက်ပေါ်ဆောင်လုပ်ကိုင်နေကြတဲ့ငြိမ်းချမ်းရေးကြိုးပမ်းသူတွေထူးချွန်တဲ့စာပေပညာရှင်တွေယူပပေတာဒါရုပေတာပညာရပ်ဆိုင်ရာမှာထူးချွန်သူတွေဆေးဘက်ဆိုင်ရာမှာကျွမ်းကျင်သူတွေနဲ့သိပ္ပံပညာဆိုင်ရာစီးပွားရေးပညာရှင်တွေကိုနှစ်စဉ်ဆုချီးမြှင့်ပေးဖို့ရေးသားခဲ့တာပါဒါအပြင်သူ့ရဲ့ချမ်းသာကြွယ်ဝမှုတွေကိုလည်းရန်ပု အသက်63နှစ်အရွယ်မှာကွယ်လွန်သွားပြီးတဲ့နောက်သူ့ရဲ့တည်ရန်စာအတိုင်း1996ခုနှစ်ကစပြီးကဏ္ဍအလိုက်စုတွေချီးမြှင့်ခဲ့တာမှာအခု2024ခုနှစ်အထိဆိုရင်နိုဘယ်ဆုဘောင်6ရာကျော်ချီးမြှင့်ခဲ့ပြီးဖြစ်ပါတယ် နိုဘယ်ဆုချီးမြှင့်နာတွေကိုပထမကမ္ဘာစစ်ကာလ1948ခုနှစ်ကနေ1949ဆယ်ခုနှစ်ပိုင်းတွင်နဲ့1949ရာ35နှစ်ပိုင်းတွင်မှာတော့မပေးအပ်နိုင်ခဲ့ပါဘူး။နိုဘယ်ဆုပေးအပ်တဲ့အခမ်းအနားတွေကိုတော့နှစ်စဉ်ဒီဇင်ဘာလ10ရက်အဲဖရက်နိုဘယ်ကွယ်လွန်တဲ့နေ့မှာကျင်းပကြပါတယ်။ နိုဘယ်ငြိမ်းချမ်းရေးဆုကလွဲပြီးစတန်နက်ဆုငါးဆုကိုတော့ဆွီဒင်နိုင်ငံစတော့ဟ်မြို့မှာဆုပေးပွဲကျင်းပပြီးညိုဘယ်ငြိမ်းချမ်းရေးဆုကိုတော့အဲဖရက်နိုဘယ်ရဲ့ဆန္ဒအတိုင်းနော်ဝေနိုင်ငံအော့စလိုမြို့မှာကျင်းပကြပါတယ်။ 1960ခုနှစ်အထိနိုဘယ်ဆုရရှိကြတဲ့ဆုရှင်တွေအားလုံးထဲမှာအသက်အငယ်ဆုံးဆုရှင်ကတော့2014ခုနှစ်တုန်းကနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ပါကစ္စတန်နိုင်ငံသူမာလာလာယူဆဇိုင်းဖြစ်ပါတယ်။အသက်19နှစ်အရွယ်မှာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့တာပါ။အသက်အကြီးဆုံးနိုဘယ်ဆုရှင်ကတော့ ဂျွန်ဘီဂိုဒနော့ဖ်ဖြစ်ပါတယ်။2019ခုနှစ်ကအသက်69ခုနှစ်အရွယ်မှာဒါရုဗေဒဆိုင်ရာနိုဘယ်ဆုကိုရရှိခဲ့တာပါ။မြန်မာဒီမိုကရေစီအရေးကိုဦးဆောင်ခဲ့သူဒေါ်အောင်ဆန်းစုကြည်ကတော့2009ရာကိုယ်စက်တစ်ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရပြီးအဲ့ဒီအချိန်ကနေအိမ်အကျယ်ကျုပ်ကျခံနေရတာကြောင့်နော်ဝေးနိုင်ငံမှာကျင်းပတဲ့ဆုချီးမြှင့်ပွဲအခမ်းအနားကိုတော့တက်ရော
Gavron Osiski, Tiu Nenganga, a Daikan Gansong, Liu Shao Bao, Belarus Nenganga, Lu Kuan Yi Lo Shadu, Alice Ayaskine, Iran Nenganga, Nagas Mohammed Dido Hale, Noval Su Chim Yen Kaya Jema, Anavainu Ye Jin Charago, Kami Jaya Rabashin.
Nobel Suri, John, Manu Lim Jagiraba, Gulu Passing Canary Pimaro, Few American Day, Sunina season is some of the Kentry, Chin Chugu, Set Jobja Pivame. Lebanonga, Juariga, Piduri, Tatuabu, Isri Sitaka, Piolibare. Lebanonga, Taumega, Juan, Nasatu Yamanid, Tidagandri, Piluyago, Tuabu, Isri Sitaka, Tini, Chinia Lidaba. Juan Yazuga, Tidagandri Garo, Asadega, Piluya, Piongon Chabi, Lum Shitala, Chico, Mabi. အဲ့ဒီရွာတွေပေါ်အစ်စရေးစစ်တပ်ပြင်မဲ့ထားတိုက်ခိုက်နေတယ်လို့အစ်စရေးစစ်တပ်ထုတ်ပြန်ကြမှာဖော်ပြထားပါတယ်ခင်ဗျာနောက်တရုတ်မှာတော့တိုးတက်နှုန်းနှင်းနေတဲ့စီးပွားရေးကိုကြားခံပေးဖို့အစိုးရကအထူးငွေစုလက်မှတ်ထုတ်ရောက်တော့မှာပါနှစ်ပေါင်းများစွာအတွင်ပမာဏအများဆုံးငွေချေးကြားခံပေးမဲ့အစီအစဉ်ရအစိုးရဘဏ်တွေဒေသနာအစိုးရတွေအင်ဂျင်နီယာဇီးကွက်တွေကိုထောက်ပံ့မှာပါအစိုးရပိုင်စီးပ ရုတ်ဗန်ဒိုင်ဝန်ကြီးလန်ဖွန်ကပြောခဲ့ပါတယ်။နောက်ရုရှားအတိုက်ခံအလက်ဆီနဗနီကသူထောင်ထဲမှာတည်ရမှာကိုသိထားတယ်လို့ကိုရီမတန်းနေမှာရေးသားခဲ့ပါတယ်။ရုရှားချင်းတောင်ထဲမှာဒီနှစ်ဖေဖော်ဝါရီလကကွယ်လွန်သွားခဲ့တဲ့နဗနီဟာသူထောင်ထဲမှာသိဆုံးမယ်လို့ယုံကြည်ထားတာကိုမကြခင်ထုတ်ဝေမဲ့ကိုရီဘဝမတန်းစာအုပ်ထဲမှာရေးသားထားတာပါ။ Patriot မြို့ချဲလို့စာအုပ်နာမည်ပေးထားပြီးသူ့ရဲ့ထောင်တွင်းအတွေ့အကြုံနဲ့နိုင်ငံရေးလှုပ်ရှားမှုကာလအကြောင်းတွေကိုရေးသားထားပါတယ်။The New Yorker magazine ကနေစောက်ထဲကအချက်တချို့ကိုကောင်းနှုတ်ဖော်ပြထားတာမှာ2022ခုနှစ်မတ်လ22ရက်နေ့မှာတည်းကသူထောင်ထဲမှာပဲတသက်လုံးနေသွားရမယ်လို့ Alexi ကရေးသားခဲ့တာပါဘသူကမှနှုတ်ဆက်လိုက်နိုင်မှာမဟုတ်ပါဘူးလို့သူကရေးခဲ့တယ်လို့အမှတ်ရနေ့တွေအားလုံး ဒီမှာပါပဲဆင်နွှဲရပါလိမ့်မယ်လို့ပြောခဲ့ပါတယ်ခင်ဗျာ အခုလိုသတင်းကျဉ်းချုပ်ပြီးမှာတော့ VOA ရဲ့စနေညအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကမခင်ဖြူထွေးပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့စိုက်တာဟမ်ဒွန်နဲ့ဟယ်လန်ကော်ဒီယန်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမဖီယိုကိုအခုလွန်နာဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုထူပဲကျေးဇူးတင်ပါတယ်။တော်တော်ရှင်များလည်းတကွာမြန်မာပြည်
This program.